Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော့တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဇူလိုင်လ6ရက်နေ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချက်မြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကဇုံမိုးကျော်ပါဒီကနေ့သတင်းတွေကိုတော့မတ်သိန်ကြီးထိုင်းနဲ့ပဲအတူတင်ပြတော့မှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဆွီဒင်နေတိုအဖွဲ့ဝင်ဖြစ်ဖို့အတွက်အမေရိကန်အနေနဲ့အပြည့်အဝထောက်ခံတဲ့အကြောင်းသမ္မတဘိုင်ဒန်ကဆွီဒင်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်အမေရိကန်ဗန်ဒါရေးဝန်ကြီးတရုတ်ပြည်ကိုသွားဖို့ရှိနေပါတယ် EU နိုင်ငံသားဆက်ဆံရေးအစိုးရကိုစလေဂျိုးဇက်ဘူရယ်တရုတ်ပြည်ခီးစဉ်ကိုတရုတ်ဘက်ကပယ်ဖျက်လိုက်ပါတယ်အဲ့ဒီလိုနောက်ဆုံးရသတင်းတွေကိုဥစွာတင်ပြပေးမှာပါ
ကောင်းပါပြီရှင်တရင်းနေပြီးမှာတော့ဂျာမန်အဝတ်ထည်ကုမ္ပဏီဂျက်ကိုကမြန်မာနိုင်ငံတွင်းကထွက်ခွာတော့မယ်ဆိုတဲ့အကြောင်းတရင်းပေးဖို့ချက်ကိုနားဆင်ကြရဖို့ရှိပါတယ
်အခုထွက်မယ်မထွက်ဘူးဆိုတာကတော့ကျွန်တော်တို့စောင့်ကြည့်ရမယ်အဲရှေ့မှာဆိုရင်လည်းအာနာသိမ့်ပြီးနောက်ပိုင်းမှာဆိုရင်လည်းနော်အရှမန်တို့အဲဒီ prime mat တို့ဆိုရင်လည်းထွက်ဖို့ဆိုပြီးတော့တရားဝင်ကြေညာတယ်တို့ပြင်
မကြခင်မှာနားဆင်ချရအောင်ပါရှင်စကိုင်းတိုင်းအတွင်းကစစ်ကောင်စီတပ်တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေရဲ့တိုက်ပွဲတွေအခြေအနေယူကရိန်းတွေကိုအလုတ်ကင်ဖန်တီးပေးမဲ့ဂျပန်ကယူကရိန်းစားတောက်ဆိုင်ပေးအမျိုးအစားတစ်ခုကနေဂျုံမှုန့်ထုတ်ဖို့စမ်းသပ်တီးထွင်နေတဲ့အခြေအနေစတဲ့နိုင်ငံတကာသတင်းဆောင်မတွေကိုလည်းနားဆင်ချရဖို့ရှိပါတယ်နောက်ပိုင်းမှာတော့ editor နဲ့ဆွေးနွေးကန်လူထုနဲ့ကြံမာရေးတပတ်အတွင်းထိတ်တန့်ရောက်အကစားသတင်းတွေကိုလည်းတင်ပြပေးပါမယ်အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုစုံမှုကျွန်နဲ့အတူတင်ပြပါမယ်ရှင
်အမေရိကန်ပြည်ထောင်စုကိုတရားဝင်အလက်အပတ်ရောက်ရှိနေတဲ့ဆွီဒင်ဝန်ကြီးချုပ် Olaf Christian ကကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအင်ဗျူတော်မှာလက်ခံတွေ့ဆုံခဲ့ပြီးဆွီဒင်နိုင်ငံ NATO စစ်မဟာမိတ်အဖွဲ့ဝင်ဖြစ်လာရေးအပြည့်အဝထောက်ခံကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်
။ But we're also prepared for the NATO summit next week and I want to reiterate
နောက်လာမယ့်ရက်သက်တပတ်အတွင်း NATO ထိပ်သီးအစည်းအဝေးကျင်းပဖို့ပြင်ဆင်နေပါတယ်။အမေရိကန်အနေနဲ့ဆွီဒင်နိုင်ငံအဖွဲ့ဝင်ဖြစ်လာရေးကိုအပြည့်အဝထောက်ခံပါတယ်။ဆွီဒင်ဟာ NATO အဖွဲ့ဝင်တွေထဲမှာရှိတဲ့တံပိုးမျိုးတွေရှိပြီးဆွီဒင်ပါဝင်လာခြင်းအပြင်တပ်ပေါင်းစုပုံမှုအားကောင်းလာမှာသိကြပါတယ်လို့သမ္မတဘိုင်ဒန်ကဆွီဒင်ဝန်ကြီးချုပ်နဲ့တွေ့ဆုံစဉ်ပြောကြားခဲ့ပါတယ်။ဒီတူရေနီးယားနိုင်ငံမှာလာမယ့်ရက်သက်တပတ်အတွင်းပြုလုပ်မယ့် NATO ထိပ်သီးအစည်းအဝေးမတိုင်မီဆွီဒင်ဝန်ကြီးချုပ်အမေရိကန်ပြည်ထောင်စုကိုလာရောက်တာဖြစ်ပြီးအမေရိကန်ကလည်းထောက်ခံကြောင်းပြသလိုက်တာဖြစ်ပါတယ်ဒီတွေ့ဆုံပွဲမှာလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာတာရုရှားယူကရိန်းစစ်ပွဲနဲ့တရုတ်နဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့အင်ဗျူရောတာဝန်ရှိသူတွေကပြောဆိုပါတယ်2022ခုနှစ်ဖေဖော်ဝါရီလရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဆွေဒင်နဲ့ဖင်လန်နိုင်ငံတွေ NATO အဖွဲ့ဝင်ဖြစ်ဖို့ရှောက်ထားခဲ့ပြီးဖင်လန်နိုင်ငံကအဖွဲ့ဝင်ဖြစ်လာပေမဲ့တူရကီနဲ့ဟန်ဂေရီကကန့်ကွက်တဲ့အတွက်ဆွီဒင်အဖွဲ့ဝင်ဖြစ်လာဖို့ကြံ့ကြာနေတာဖြစ်ပါတယ
်။အမေရိကန်နဲ့တရုတ်ချက်ကဆက်ဆက်ရေးတင်းမာနေတာတွေကိုဖြေရှင်းနိုင်ဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ဘန်ဒါရေးဝန်ကြီးဂျင်းနဲ့ယဲလင်ဟာကြာသပတေးနေ့မှာတရုတ်နိုင်ငံခီးစဉ်စတင်ပါမယ်။တနင်္ဂနွေနေ့ထိချာမြင့်မဲ့ခီးစဉ်အတွင်းယဲလင်ဟာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးဘန်ဒါရေးဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာလုံးဆိုင်ရာမက်ခရိုစီးပွားရေးအပါအဝင်ကိစ္စရပ်တွေမှာနှစ်နိုင်ငံဆက်သွယ်ရေးပိုမိုခိုင်မာနဲ့ဆိုင်လာစေဖို့သမရဂျိုးပိုင်တင်ရဲ့ညွှန်ကြားခြင်းနဲ့အညီဆွေးနွေးတော့ဖို့ရှိတယ်လို့ဗန်နာရေးဌာနကဒီသတင်းပတ်အစောပိုင်းမှာသတင်းထုတ်ပါတယ်။ဘေကျင်းမှာရှိနေစဉ်အတွင်းဝန်ကြီးရေလင်ဟာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံကြားဆက်ဆံရေးကိုတာဝန်သိစွာစီမံခန့်ခွဲဖို့နှစ်နိုင်ငံလုံးနဲ့သက်ဆိုင်နေတဲ့ကဏ္ဍတွေမှာဓာတ်ရိုက်ဆက်သွယ်ပြောဆိုပြီးကမ္ဘာလုံးဆိုင်ရာစိန်ခေါ်မှုတွေကိုဖြေရှင်းဖို့အထူးတကွလှုံ့ဆော်သွားနိုင်ရေးအရေးပါမှုကိုတရုတ်အရာရှိတွေနဲ့ဆွေးနွေးမှာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အမေရိကန်အနေနဲ့တရုတ်နိုင်ငံနဲ့ကောင်းမွန်တဲ့စီးပွားဆက်ဆံရေးကိုလိုလားပြီးကုန်သွယ်မှုနဲ့ယင်းနှိမ့်နှံမှုတွေကိုလုံးဝရပ်ဆိုင်းလိုက်တာမျိုးကနှစ်နိုင်ငံလုံးမှာရောကမ္ဘာစီးပွားရေးအတွက်ပါမတိမငိမ့်ဖြစ်စေမယ်လို့ဗန်နာရေးဌာနကအကြီးအကဲအရှိတူကလည်းသတင်းထောက်တွေကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကပြောပါတယ်။အရင်လကနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဘေကျင်းမှာတွေ့ဆုံခဲ့ကြပြီးအမေရိကန်တရုတ်ဆက်ဆံရေးတည်ငြိမ်စေဖို့နဲ့သဘောထားကွဲလွဲနေတဲ့နယ်ပယ်တွေကနေတဆင့်ပြိပခတွေမဖြစ်ရနှစ်နိုင်ငံလုံးကအမှတ်ခံချက်ပေးဖို့သဘောတူခဲ့ပြီးအခုရေလင်းရဲ့ခီးစဉ်ပေါ်ပေါက်လာတာပါရှင်
EU ဥရောပသမဂ္ဂရဲ့နိုင်ငံညာရေးဌာနအစိုးရမြင့်ကိုယ်စားလှယ်လက်ဖြင့်လုံခြုံရေးဆိုင်ရာမူဝါဒအကြီးအကဲလက်ဖြစ်တဲ့ Joseph Borrell တရုတ်ပြည်ကိုတွားရောက်ဖို့ကိစ္စကိုတရုတ်ဘက်ကပယ်ဖျက်လိုက်တယ်လို့ EU တာဝန်ရှိသူတွေကဗိုလ်ထူးနေမှာထုတ်ပြန်ပြောဆိုပါတယ်။ဘာကြောင့်အခုလိုအစီအစဉ်ဖျက်လိုက်တယ်ဆိုတဲ့အကြောင်းအရင်းကိုတော့တရုတ်ဘက်ကမပြောသလိုတွဲဆုံနိုင်ဖို့ရက်ကိုနောက်တစ်ပတ်ထဲမှာပြန်လည်သတ်မှတ်နိုင်သလိုအစီအစဉ်ကိုလုံးဝဖျက်ပယ်လိုက်တာလည်းဖြစ်နိုင်တယ်လို့တရုတ်ဘက်ကပြောဆိုကြောင်းဥရောပသမဂ္ဂရဲ့ပြောရေးဆိုခွင့်ရှိသူအမျိုးသမီးနက်ပလီမက်ဆရယ်ကကြေညာချက်မှာပြောဆိုထားပါတယ်။တရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်ပင်ကတော့ EU ကိုယ်စားလှယ်ဘိုရယ်ရဲ့ခရီးစဉ်ကိုကြိုးဆိုပါတယ်။နှစ်ပတ်စလုံးအတွက်အဆင်ပြေမဲ့ရက်ကိုအများဆုံးပြန်လည်သတ်ပတ်ပါမယ်လို့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်တရုတ်အနေနဲ့ EU နဲ့ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်လှစ်ထားမှာပါလို့လည်းသူကပြောဆိုပါတယ်။ EU နိုင်ငံသားဆက်ဆံရေးအကြီးအကဲဘိုရယ်ဟာတရုတ်ပြည်ကိုဇူလိုင်လ10ရက်နေ့မှာတွားရောက်ပြီးတရုတ်နိုင်ငံကြားရေးဝန်ကြီးချင်ကန်းနဲ့တွေ့ဆုံကကုန်သွယ်ရေးကိစ္စ၊လူခွင့်ရင်းနဲ့ရုရှားနဲ့ယူကရိန်းစစ်ပွဲကိစ္စတွေအပြင်တရုတ်ရဲ့ရည်ရည်ချက်နဲ့ပတ်သက်တဲ့ကိစ္စတွေကိုဆွေးနွေးဖို့စီစဉ်ထားတာဖြစ်ပါတယ်
။အမေရိကန်နိုင်ငံဟာထိုင်ဝမ်ကိုခင်မီစစ်လက်နက်တွေရောင်းချပေးပြီးအန်ဒီအတွင်းနဲ့တွန်းပို့နေတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကဗုဒ္ဓနေမှာဆွတ်ဆွဲလိုက်ပါတယ်။အမေရိကန်ကစုစုပေါင်းဒေါ်လာ 440.2 သန်းတန်ဖိုးရှိနောက်ဆုံးပေါ်စစ်လက်နက်တွေကိုထိုင်ဝမ်ကိုပိုင်အုပ်ချုပ်ခွင့်ရကျွန်းကိုအခုလက်တလုံးမှာရောင်းချဖို့ရှိနေတာပါရင်းလက်နက်ငယ်တိုက်ခတ်ရေးလက်နက်နဲ့ထောက်ပံ့ပို့ဆောင်ရေးပစ္စည်းတွေအတွက်အပိုပစ္စည်းတွေနဲ့အတူ30မီလီမီတာခရမ်းမီးချောက်တွေနဲ့ဆက်ဆက်ပစ္စည်းတွေကိုအမေရိကန်နိုင်ငံခြားရေးဌာနကထိုင်ဝမ်အတွက်ရောင်းချပေးဖို့အတည်ပြုခဲ့တာပါအမေရိကန်ဟာတရုတ်နိုင်ငံရဲ့အဓိကစွန့်ရင်ချက်တွေကိုလစ်လျူရှုကာတရုတ်ရဲ့ပြည်တွင်းရေးကိုရိုင်းပြစော်ကွာစွာနဲ့ဝန်ရောက်ဆွတ်ဖက်ပြီးထိုင်ဝမ်ရေလက်ချမ်းမှာတမင်သက်သက်တင်းမာမှုတွေတိုးအောင်လုပ်နေတယ်လို့တရုတ်ကာကွယ်ဌာနပြောခွင့်ရဗိုလ်မှူးကြီးတန်ကေဖေးကပြောပါတယ်ဒီအတွက်အမေရိကန်အစိုးရကိုတန်တမာနည်းအရာမချေနှဲချောင်းပြင်းပြထန်ထန်ကန့်ကွက်ထားတယ်လို့လည်းပြောပါတယ်ဒါဟာထိုင်ဝမ်ကိုဘေးဥပါချောက်ထဲအရှိန်မြင့်ပြီးတွန်းပို့လိုက်တာနဲ့တူတယ်လို့ဗိုလ်မှူးကြီးတန်ရဲ့ကြေညာချက်ကိုဝန်ကြီးဌာနရဲ့ website မှာဖော်ပြထားပါတယ်။အင်အားသုံးပြီးထိုင်ဝမ်လွတ်လပ်ရေးယူမယ်ဆိုတာကစန္ဒရှိတဲ့စိတ်ကူးတသက်ဖြစ်ပြီးကြာရှုံးမှုနဲ့ကြုံတွေ့ရမှာဖြစ်ကြောင်းတရုတ်ဘာသာစကားနဲ့စံအသုံးနှုန်းဝေါ်ဟာရတွေကိုတုံးကထုတ်ပြန်ချက်မှာရေးသားထားပါတယ်ရှင်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 MHz လိုင်းဒိုမီတာ40 kHz 9.13 MHz လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့ကြာတာပတင်းနဲ့မနက်ဖက်သတင်းတွေကိုဆက်လက်တင်ပြနေပါတယ်ရုရှားသိမ်းပိုက်ထားတဲ့ဒုံညက်ဒေသအတွင်းကမီကီရီဖ်ကာမြို့မှာရုရှားတပ်တွေစုဖွဲ့မှုပြုလုပ်နေတာကိုတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကဗိုလ်ထူးနေမှာပြောဆိုပါတယ်။ရုရှားဘက်ကတော့ယူကရိန်းတိုက်ခတ်မှုကြောင့်အရသာတဦးသေဆုံးပြီး36ဦးဒဏ်ရာရရှိခဲ့တယ်လို့ပြောဆိုပါတယ်။ဒါ့အပြင်ယူကရိန်းအရှေ့တောင်ပိုင်းကဇီပိုရီရီရှားနျူကလ িয়ার ဒါတ်ပေးစက်ရုံကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့ယူကရိန်းနဲ့ရုရှားဘက်ကအပြန်အလှန်ဆွဆွဲနေကြပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးယူကရိန်းသမ္မတဇာလင်စကီကပြင်သစ်သမ္မတမက်ခရွန်နဲ့ဖုန်းပြောစဉ်ထက်သွင်းပြောဆိုခဲ့ပါတယ်။ဒီဒါအားပေးဆက်ကွန်ရုရှားကသိမ်းပိုက်ဒါပေးဆက်ယုံအနီးနှစ်ဖက်ပြစ်ခတ်တိုက်ခိုက်မှုတွေရှိနေတဲ့အတွက်ဆက်ယုံပစ္စည်းပြီးရေဒီယိုဓာတ်တူတွေယူစိတ်မှာနျူကလ িয়ার ဘေးအန္တရာယ်တင်မာကိုစိုးရိမ်နေကြတာဖြစ်ပါတယ်။ဗိုလ်ထုနေတုန်းကတော့ကုလသမဂ္ဂအနုမြူဆိုင်စ်အေဂျင်စီ IAEA ကတော့နျူကလ িয়ার လုံခြုံရေးနဲ့ဆက်ယုံလုံခြုံရေးဆိုင်ရာကိစ္စတွေအတွက်ဒါအားပေးလိုင်း12နာရီပြတ်တောက်သွားပြီးတဲ့နောက်ပြန်လဲဆက်သွယ်နိုင်ခဲ့ပြီလို့ပြောဆိုခဲ့ပါတယ်
။စုံစမ်းဖော်ထုတ်သတင်းရေးသားသူဆုရနာမည်ကြီးရုရှားသတင်းထောက်အီလီနာမီလာရှိနာဟာဒီသတင်းပတ်ထဲမှာမတိမငိမ့်ဖြစ်နေတဲ့ရုရှားလက်အောက်ခံချက်ချင်းညာသမ္မတနိုင်ငံမှာပြင်းပြင်းထန်ထန်ရိုက်နှက်ခံခဲ့ရပြီးအခုအခါမော်စကိုမြို့ကဆေးရုံတစ်ခုမှာခက်ခဲတဲ့အခြေအနေနဲ့ရင်ဆိုင်နေရဆဲဖြစ်ကြောင်းသူ့ရဲ့အေဒီတာက AFP သတင်းဌာနကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။အချင်းလေးကပုံမှန်လေးလင်းပြောရရင်ခက်ခဲပြီးပြင်းပြင်းထန်ထန်အရိုက်နဲ့ခံထရတယ်လို့မီလာရှိနာအလုပ်လုပ်နေတဲ့နိုဘာယာဂက်ဇက်သတင်းစာရဲ့အက်ဒီတာဒရမီထရီမူရာတော့ကပြောပါတယ်ရုရှားနိုင်ငံတောင်ပိုင်းကမတိမငိမ့်ဖြစ်နေတဲ့ချက်ချင်းဒေသကအလုပ်ခီးစဉ်အတွင်မှာရှင့်နေတဲ့ဦးနဲ့အတူသူဟာတနက်နဲ့ထောက် ချင်းချောက်ရိုက်တဲ့ခရချောင်းမီလာရှိနာကလည်းထုတ်ပြောထားပြီးနိုင်ငံတကာမီဒီယာသမားတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကသူ့အတွက်စိုးရိမ်ကြောင်းထုတ်ပြန်ချက်တွေထုတ်ထားကြပါတယ်ရှင
်။ Gulf ပင်လယ်ကွေ့အတွင်းဗုဒ္ဓဟူးနေ့ကရေနံနှင်းသင်္ဘောနှစ်ဆင်းကိုအီရန်ကဖမ်းဆီးဖို့ကျိုးပန်းတော်ကိုအမေရိကန်ရေတပ်ကတားဆီးနိုင်ခဲ့တယ်လို့အမေရိကန်ရေတပ်တာဝန်ရှိသူတွေနဲ့ Chevron ရေနံကုမ္ပဏီတို့ကထုတ်ပေါ်ပြောဆိုပါတယ်။ဒုတိယမြောက်ရေနံတင်သင်္ဘောကိုသိမ်းပိုက်ဖို့အီရန်ကကြိုးစားစဉ်အီရန်ရေတပ်သင်္ဘောကပစ်ခတ်ခဲ့တယ်လို့အမေရိကန်အမှတ်၅ရေတပ်သင်္ဘောအုပ်စုရဲ့ပြောဆိုဆိုခွင့်ရှိသူ Timothy Hopkins ကပြောဆိုပါတယ်။အီရန်ကတိုက်ခိုက်သိမ်းယူဖို့ကြိုးပမ်းတဲ့အထက်မှာအလွန်ကြီးမားတဲ့ Richmond Voyager ရေနံတင်သင်္ဘောလဲပါဝင်တယ်လို့ Chevron ကုမ္ပဏီကထုတ်ပေါ်ပြောဆိုပါတယ်။ဒီသင်္ဘောဟာအစောပိုင်းက Arabia မှာစိုက်ကပ်ထားခဲ့တာဖြစ်ပါတယ်။ဒီအဖြစ်အပျက်နှစ်ခုလုံးကအီရန်နဲ့အိုမင်အကြားမှာရှိတဲ့ရေလက်ချားမှာဖြစ်ပွားခဲ့တာဖြစ်ပါတယ်။အမေရိကန်တပ်သင်္ဘောတွေအနေနဲ့ဘယ်လိုတားဆီးခဲ့တယ်ဆိုတာကိုတော့အသေးစိတ်ဖော်ပြခဲ့ခြင်းမရှိပါဘူး။ကမ္ဘာရေနံစိမ်း၅ပုံတစ်ပုံကအီရန်နဲ့အိုမင်ကြားမှာရှိတဲ့ကျင်းပြောင်းတဲ့ဟော်မုတ်ရေလက်ချားကနေဖြတ်တန်းသွားတယ်လို့သုတေသနအချက်လက်တွေကဖော်ပြပါတယ်။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဆောင်မိုးကျော်နဲ့အတူတင်ပြပေးကြတာဖြစ်ပါတယ်ရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။အရင်ဆုံးတော့ဂျမန်အဝတ်ထည်ကုမ္ပဏီတစ်ခုမြန်မာနိုင်ငံကနေထွက်ခွာတော့မယ်ဆိုတဲ့အကြောင်းကိုတင်ပြမှာဖြစ်ပါတယ်။ဂျမန်အားကစားအဝတ်ထည်ကုမ္ပဏီချက်ကိုအတွက်အထည်တွေချုပ်ပေးနေတဲ့မြန်မာပြည်တွင်စစ်ရုံတစ်ခုကဝန်ထမ်းနှစ်ဦးကိုစစ်ကောင်စီကဖမ်းဆီးလိုက်ပြီးတဲ့နောက်မြန်မာနိုင်ငံတွင်လုပ်ငန်းတွေရပ်ဖို့စီစဉ်နေပြီလို့ချက်ကိုကုမ္ပဏီကကြေညာပါတယ်။စစ်ရုံကအလို့သမားတွေကိုငှဲ့ညာရတဲ့အတွက်မြန်မာပြည်ရင်းကထွက်ခွာဖို့ခက်ခက်ခဲခဲဆုံးဖြတ်ခဲ့ရတာပါလို့လည်းကုမ္ပဏီအကြီးအကဲတဦးကပြောပါတယ်။သတင်းပေးပို့ချက်အပြည့်အစုံကိုကုသားညုံဦးပြောပြပါမယ်ရှင
်။ဒုက္ခလစာတူပိပုတောင်းဆိုခဲ့တဲ့စစ်ရုံအလို့သမားတချို့ကတရားမဝင်အဖွဲ့စည်းနဲ့ပူးပေါင်းနေဆိုတဲ့အကြောင်းပြချက်နဲ့မြန်မာစစ်ကောင်စီကဂျွန်လအကုံပိုင်းမှာဖမ်းဆီးခဲ့တာမှာဒီထက်ဒီဂျာမန်ကုမ္ပဏီဂျက်ကူရဲ့အက်ထရီကိုချုပ်လုပ်ပြီးနေတဲ့ Sun Apparel အထည်ချုပ်စေယုံကလုံသားနှစ်ဦးလည်းပါဝင်ခဲ့တာပါဂျက်ကူကုမ္ပဏီကတော့စစ်တပ်ရဲ့ဂျမ်းဖက်ဖိနှိပ်မှုတွေကိုရှုံချတဲ့အကြောင်းနဲ့သူတို့အနေနဲ့အထည်အနှံမှုတွေမလုပ်တော့ဘဲနဲ့မြန်မာနိုင်ငံတွင်းကလုပ်ငန်းတွေပြန်ရုပ်ဖို့စီစဉ်နေတယ်လို့ဒီအထည်ချုပ်လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းတွေကိုစောင့်ကြည့်ရေးသားတဲ့ EcoTextile News သတင်းစာဆောင်ကိုကုမ္ပဏီရရှိသူကပြောဆိုထားပါတယ်ကုမ္ပဏီအနေနဲ့အလုပ်သမားတွေဘက်ကယက်တည်နေပြီးတော့ပြည်တွင်းကမိဖက်လုပ်ငန်းတွေနဲ့တော့ရေရှည်ဆက်ဆံရေးရှိနေအောင်ပဲလို့လဲဂျက်ကိုကုမ္ပဏီရရှိသူဖြစ်တဲ့ Hikuram ကပြောပါတယ်ဂျက်ကိုကုမ္ပဏီအနေနဲ့ဘယ်လိုပုံစံနဲ့ဘယ်တော့စပြီးတော့ထွက်ခွာမလဲဆိုတာကိုတော့အချိန်နည်းဆက်ပြီးတော့စောင့်ကြည့်ရလိမ့်မယ်လို့မြန်မာနိုင်ငံအထူးထူးအလုံသမားတမကများအဖွဲ့ချုပ်ကမတ်ဤဖြူကပြောပါတယ
်အလုံသမားတွေကိုဒီလိုမျိုးစစ်ကောင်စီရဲ့ဒီဖမ်းဆီးမှုတွေဟိုထပ်မဖြစ်လာအောင်လို့သူတို့အနေနဲ့ပေါ့နော်မြန်မာနိုင်ငံမှာဆက်ရှိဖို့မရှိဖို့ကိုသူတို့အနေနဲ့အဲဆုံးဖြတ်ရမယ့်အခြေအနေတွေရှိတယ်ဆိုပြီးတော့ကျမတို့ဟိုကြားရတယ်ပေါ့နော်အခုထပ်မယ်မထွက်ဘူးဆိုတာကတော့ကျမတို့စောင့်ကြည့်ရမယ်အဲရှေ့မှာဆိုရင်လည်းအာနာသိမ့်ပြီးနောက်ပိုင်းမှာဆိုရင်လည်းနော်အိရှာမန်တို့အဲဒီ prime mat တို့ဆိုရင်လည်းထွက်ဖို့ဆိုပြီးတော့တရားဝင်ကြေညာတယ်သို့ပေမဲ့ပြည်တွင်းမှာဆက်ရှိနေတယ်ပေါ့နော်ဒါကြောင့်အခုလည်းဒီ brand တွေကထွက်မယ်ပြောတယ်ဒါကြောင့်မလို့ထွက်တယ်မထွက်ဘူးဆိုတာကိုတော့အဲတေချာပေါက်သူတို့တွေထွက်သွားပြီဆိုမှပဲအတီးပြုတ်လို့ရမှာပေါ့နော်ဒီအခြေအနေတော့ရှိပါတယ်ဟုတ်ကဲ့
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းနာမည်ကြီး Zara အမှတ်တံဆိပ်အထည်တွေကိုထုတ်လုပ်ပြီးနေတဲ့ Inditex ကုမ္ပဏီကပြည်တွင်းကလုပ်ငန်းတွေရပ်မယ်ဆိုပြီးတော့ကြေညာခဲ့ပါတယ်ဂျွန်လ14ရက်နေ့ကစစ်ကောင်စီဖမ်းဆီးခဲ့တဲ့စေယုံလုံသား10ဦးထဲမှာ Zara နဲ့ Jacko ဒစိမ့်တွေကိုချုပ်ပေးနေတဲ့စေယုံလုံသားတွေပါဝင်ခဲ့တာပါ။ဒီဒစိမ့်တွေကိုချုပ်ပေးနေတဲ့စေယုံတွေမှာလူသမားခွင့်ရချူဖောက်မှုတွေဆက်ပြီးတော့ရှိနေတယ်လို့လူသမားရေးလှုပ်ရှားသူတွေကပြောပါရယ်။နာမည်ကြီးမတ်စိတ်ကုမ္ပဏီကြီးတွေအနေနဲ့ပြည်တွင်းကစေယုံတွေမှာအရင်ကလောက်အထည်တွေမပါတော့ဘဲနဲ့တိတိတသားကိုရှော့ချလာတယ်လို့မအီဖြူကပြောပါရယ်။
အခု brand တကူကထွက်မယ်ဆိုပြီးတော့ကြေညာတယ်ပေါ့နော်အဒီ Zara ဆိုလို့ရှိရှင်လေဒီဟိုစိတ်ဆက်ယုံက brand ဖြစ်တယ်ပေါ့နော်အခုအဲ Jaco တစိမ့်ဆိုလို့ရှိရှင်လေစိုင်းပဲဆက်ယုံကတစိမ့်ဖြစ်တယ်အဲ့တော့ brand နေဘက်ကဗာပြောလာတာလဲဆိုတော့သူတို့အခုမြန်မာပြည်မှာပေါ့နော်ဆရာနာသိမ့်ပြီးနောက်ပိုင်းမှာအဲသူတို့ order တွေ short ပေးတယ်ပေါ့နော် short ပေးတယ်အဲဗာဖြစ်လို့လဲဆိုတော့တဲ့သူတို့ဒီအဲဆရာနာရှင်အောက်မှာပေါ့နော်လုပ်ငန်းတွေလဲပတ်နိုင်ဤမလဲပတ်နိုင်ဆိုတာကိုသူတို့သုံးတက်နေတယ်ပေါ့နော်အဲဒါကြောင့်အရင်လိုလဲအော်ဒါများများမအပ်ဘူးလို့သိရတယ်အခုကအဲသူတို့ကုမ္ပဏီစိတ်ကိုချုပ်နေတဲ့စိတ်ယုံတွေမှာအလုပ်သမားတွေဖမ်းဆီးခံရတာကိုလဲသူတို့သိရတော့စိတ်မကောင်းဘူးပေါ့နော်အလုပ်သမားတွေအတွက်လဲသူတို့ ဟိုအကုန်လုံးဟိုအစစရရာသူတို့လုပ်ပြီးမယ်ပေါ့နော်ဟိုတာဝန်ယူဆောင်ရွက်ပြီးမယ်ကြီးလည်းပြောတယ
်မြန်မာနိုင်ငံတွင်းအထက်ချုပ်စက်ရုံလုပ်ငန်းခွင်တွေမှာအတင်းကျပ်အချိန်ပူခိုင်းစီတာအခြေခံလဆာမတူးပြတာနဲ့သမဂ္ဂအဖွဲ့ဝင်တွေကိုအလုပ်ထုတ်ပစ်တာမျိုးလိုမျိုးပြဿနာတွေရှိနေတယ်လို့လူသမားရေးရာအဖွဲ့အစည်းတွေကပြောဆိုနေပါတယ်ဥရောပသမဂ္ဂကတော့ဒီပြည်တွင်းကစက်ရုံတွေအနေနဲ့အပြည်ဆိုင်ရာလူသမားအဖွဲ့ချုပ် ILO ရဲ့ကြီးညာစာတမ်းနဲ့အညီအလုပ်သမားအခွင့်အရေးတွေကိုလေးစားလိုက်နာဖို့ဆိုပြီးတော့တောင်းဆိုထားပါတယ်နိုင်ငံတကာစိတ်တွေဟာပြည်တွင်းကထွက်သွားဖို့ကြိုးပမ်းနေကြပြီမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအတွင်းအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးရှိတဲ့ချုပ်ထည်တွေကိုပြည်ပကိုတင်ပို့နိုင်ခဲ့တယ်လို့EcoTestile News စာဆောင်မှာရေးသားထားပါတယ်။အခုနှစ်ဧပြီလတစ်လထဲမှာတင်အမေရိကန်ဒေါ်လာတန်400နီးပါးတင်ပို့ထားတယ်လို့ Fashion နဲ့အထက်ချုပ်လုပ်ငန်းသတင်းတွေကိုဖော်ပြတဲ့ Fiber 2 Fashion စာဆောင်မှာလည်းရေးသားထားပါတယ်။တချို့ကလည်းဒါဟာဒီမြန်မာနိုင်ငံတွင်းချုပ်ထည် Aura တစ်တွေကိုတရုတ်ကတဆင့်ခံပြီးတော့အနိုင်သလားဆိုပြီးတော့မေးခွန်းထုတ်ကြပါတယ်။မြန်မာနိုင်ငံမှာတော့စစ်တပ်ကအာဏာသိမ်းမှုနောက်ပိုင်းနိုင်ငံခြားစီးပွားရေးလုပ်ငန်းတွေအများအပြားပိတ်ပစ်ခဲ့တာမှာအထက်ချုပ်လုပ်ငန်းတချို့လည်းပါပါတယ်။ဒီမိုကရေစီထွန်းကားတဲ့နိုင်ငံကြီးတွေကကုမ္ပဏီကြီးတွေအနေနဲ့စီးပွားရေးဆိုင်ရာကြိုးစီးပွားတစ်ခုကိုပဲကြည့်နေမယ်ဆိုရင်ဒါဟာမြန်မာစစ်ကောင်စီကိုတွယ်ဝိုက်တဲ့နည်းနဲ့ထောက်ခံတာဖြစ်တယ်လို့လူခွင့်ရေးဖွဲ့တွေကထောက်ပြဝေဖန်နေကြပါတယ်ခင်ဗျာ
ကုသညုံပြပြပေးခဲ့တာပါရှင်သောတာရှင်များရှင်ဖြူမြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်ကိုအခုအတန်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းမှာပဲကျမတို့ VOE မြန်မာပိုင်းစီစဉ်ရဲ့ website စာမျက်နှာဖြစ်တဲ့ bami.voenews.com မှာလည်းအတန်းလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ဗီဒီယိုနဲ့ရောရေဒီယိုအတန်းဖိုင်နဲ့ပါထုတ်လွှင့်ပေးနေပါတယ်။ဒါအပြင်ကျမတို့ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတော့စကိုင်းတိုင်းတွင်းကတိုက်ပွဲတွေအခြေအနေကိုဆက်ပါမယ်။စစ်ကောင်စီတပ်နဲ့ပြူစောတိအဖွဲ့တွေတက်ဆွဲထားတဲ့စကိုင်းတိုင်းချောင်းဦးမြို့နယ်ကံကြီးကုန်းကျေးရွာကိုဒေသကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တယ်လို့စစ်ကောင်စီကလည်းအနီးအနားကျေးရွာတစ်ခုကိုလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အရသာတို့တည်ဆုံပြီးဒေသတွင်းနေတချို့မိလောင်ဆုံးရှုံးခဲ့တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်။ချောင်းဦးမြို့နယ်တွင်းကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုတော့ကိုရဲမွန်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းချောင်းမြို့နယ်မှာရှိတဲ့စစ်တပ်နဲ့စစ်တပ်ထောက်ခံတဲ့ပြူစောတိတွေတက်ဆွဲထားတဲ့ကံကြီးကုန်းကျေးရွာကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဇူလိုင်5ရက်မနေ့ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲ့ဒီနောက်စစ်တပ်ဘက်ကကံကြီးကုန်းကျေးရွာအနီးကရွှေလီကျေးရွာကိုလေကြောင်းကနေဂျက်လေယာဉ်တွေနဲ့ဘုံကျဲခဲ့တယ်လို့မြေပြင်ကနေလည်းလက်နက်ကြီးတွေပစ်တဲ့အတွက်3ဘန်းလာကျေးရွာကဒေသခံတူလည်းတိတ်ဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။ဒါအပြင်ဝေယာကျေးရွာကနေအိမ်တွေလည်းမိရှုခံရတယ်လို့ချောင်းပြည်သူ့ကော်မတီတပ်ဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပြပါဗျ။တ
င်းလုံးပြည်စကံကိုဝင်ရောက်ဝင်ပြီးတော့ဟိုလောက်တာပေါ့ကျွန်တော်စေမုန်းတာနော်။အဲ့ဒီကတိုက်ပွဲဖြစ်တာနောက်ပိုင်းကမှလာတယ်ဂျက်ဖိုက်တာတပီးလာတယ်ရှင်မီတို့ဘာလို့ပြစ်သွားလဲနော်။အဲလုံး၄ချိန်လောက်ကြာသွားပြစ်သွားတယ်။အဲလိုပြစ်သွားတယ်။အဲ့ဒါပြီးတော့ရေဒီယိုဘက်ကနေပြီးတော့အင်အား90လောက်ရှိတဲ့စစ်ကြောင်းရောက်လာတယ်။ကျူလီကိုဝင်သွားလက်ရှိတော့ကျူလီရဲ့ကျူလီနန်းလေးကိုဝင်သွားပြီပေါ့ဗျာ။60ရေနဲ့တိတိကျကျမှစီလေးချောင်းနေတဲ့ပြည်သူတွေဟိုလက်တော့ပြရတာကဟိုပေါ့3မှန်လာကြီးရွာရဲ့ဝန်မ်းဖြစ်တယ်။အဲခု3ယောက်ရှိတယ်။တယောက်ကတော့ဒီသူ3ယောက်ရှိတယ်။တယောက်ကတော့စုံသွားတယ်ပေါ့နော်။ကျူရွာရဲ့ဟိုဘက်ရွာမှာဟိုအမြင်စကားရှိတယ်အမြဲစကားကလည်းထွက်ပြီးတော့ဒီမှာအကုန်လုံးဝေယာတို့ဘာလို့မိရှို့သွားတယ်တောင်းပါပေါ့ဝေယာဆိုတဲ့ကောင်ကစရုတ်ကအချိန်ကောင်ရှိသွားပြီးချုပ်ခံရတာ
စစ်တပ်နဲ့စစ်တပ်ထောက်ခံသူတွေဟာကံကြီးကုန်းကျေးရွာမှာအခိုင်အမာတက်ဆွဲပြီးအနီးအနားကကျေးရွာကဒေသခံတွေကိုဖမ်းဆီးတာဝင်ရောက်လူရက်တာတွေရှိတယ်လို့ဒေသခံကာကွယ်အဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
တို့မှာကဟိုရှိတယ်ပေါ့နော်လက်နဲ့အင်ကစုံတယ်တော်တော်နေနဲ့ကတ်လို့လည်းမရဘူးလက်နဲ့စုံတယ်ဆိုတဲ့ဟာတို့မှာဟိုစက်ကလေးစက်ကြီးအဲ့လိုလည်းမဲ့ဒီ RPG အကုန်လုံးရှိတယ်ခွေးဆိုလို့ရှိရင်တို့ရောပတ်ပတ်လဲဆိုလို့ရှိရင်တို့မိုင်းတွေဘာတွေကာထားတာပေါ့နော်အဲ့ဒီ space ဆိုတာလေဆိုလို့ရှိရင်တောင်သူတောင်မှမလုပ်ရဲဘူးပေါ့နော်မလုပ်ရဲဘူးဆိုတဲ့ဟာတောင်သူလူတွေဘာတွေလုပ်တယ်ဆိုရင်တို့နဲ့အဲ့လိုမျိုးတိုးတယ်ဆိုလို့ရှိရင်တို့ကရွာလဲဖန်ခေါ်သွားတာမျိုးတွေဘာတွေလုပ်တယ်ပြီးလို့ရှိရင်လက်ဆက်ထောက်လိုက်တာမျိုးတွေအဲ့လိုမျိုးတွေကလည်းမကြမကြကြုံရတဲ့အတွက်ကြောင့်မလို့ဘေးဘာတွေကမနေရဲဘူးတကောင်စစ်တပ်အဲ့ဒီဘာကိုရောက်လာလို့အင်အားတောင်းတော့ပြီဆိုရင်ဘေးဘာတွေကိုတွားပြီးတော့အဲ့ဒီဟာစီစားတော့ကြီးခါးတွေဘာတွေတွားပြီးတော့လူရတဲ့ဘာတွေလောက်တာပေါ့ဗျာန
ော်စကိုင်းတိုင်းစကိုင်းမြို့ကညောင်ပင်ဝန်းကျေးရွာနဲ့မအူပင်ကျေးရွာအနီးမှာလဲကျေးရွာကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့ထိတွေ့တိုက်ပွဲဖြစ်ခဲ့ပြီးကျေးရွာကာကွယ်ရေးအဖွဲ့က2ဦးတိတ်ဆုံးခဲ့ရပါသေးတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်။ခုတော့နိုင်ငံတကာသတင်းဆောင်မတွေကိုဆက်လို့ပါတယ်။ရင်းဆုံးတော့ဂျပန်မှာဖွင့်တဲ့ယူကရိန်းစားတောက်ဆန်အကြောင်းပါရှင်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာဆမ်ချန်နိုကိုလို့ခေါ်တဲ့ယူကရိန်းစားတောက်ဆန်ဒီဇိုင်းကိုဂျပန်အနုပညာရှင်ဒီဇိုင်နာနဲ့တရုတ်ဆောင်တယောက်ကဖွင့်ပါတယ်။ရုရှားတပ်တွေကြီးကြော်ခဲ့ပြီးတဲ့နောက်ဂျပန်ကိုတိတ်ဆောင်လာခဲ့ကြတဲ့ယူကရိန်းနိုင်ငံသားတွေကိုအလို့အကအကူအညီပေးဖို့ဆိုတဲ့ရည်ရွယ်ချက်တစ်ခုတည်းနဲ့သူ့ရဲ့ဆိုင်ကိုဖွင့်လှစ်တာဖြစ်ပါတယ်။ဒီအချိန် VOA သတင်းတောက်လူလီယာလာမိုလင်ကိုရဲ့သတင်းဆောင်မကိုကိုခင်မောင်ဆိုမင်းကပြောပြပါမယ်ရှင
်။တိုချိုမြို့တော်ကအခုမြင်တွေ့ရတဲ့စားတောက်ဆိုင်ထဲမှာကဘာတဝမ်းကအစားအစာတွေကိုရရှိနိုင်ပါတယ်။မနှစ်2022ခုနှစ်အထိဒီလိုယူကရိန်းစားတောက်ဆိုင်မျိုးကိုဂျပန်နိုင်ငံတိုချိုမြို့တော်မှာဖွင့်လှစ်တာမျိုးမရှိခဲ့ပါဘူး။ Smash Nogo ဒါမှမဟုတ် Bon Appetit လို့ခေါ်တဲ့အဲ့ဒီစားတောက်ဆိုင်ကနေဂျပန်တွေအကြိုက်ပုံစံဖန်တီးထားတဲ့ယူကရိန်းအစားအစာတွေကိုလည်းချက်ပြုတ်ဝန်ဆောင်ပေးပါတယ
်။
ယူကရိန်းမှာဆိုရင်ဒါကိုရှလူဘက်လို့ခေါ်ပြီးဒီဂျပန်မှာကျတော့ရရီကာဘစ်ဆူလို့ခေါ်ပါတယ်။ကော်ဖီနဲ့လိပ်ထားတာပါ။အသားစင်းကုန်းနဲ့ထမင်းရောနေပြီးတော့အပေါ်ကခရမ်းချင်ဆော့ဆန်းထားပါတယ
်။အဲ့ဒီအစားအစာဟာဒီဆိုင်ကလူကြိုက်များတဲ့အစားအစာတွေတည်းကတစ်ခုဖြစ်ပါတယ်။နောက်ထပ်လူကြိုက်များတဲ့ပကံများထဲမှာထည့်ထားတဲ့ယူကရိန်းဂျပန်နေလဲစာကတော့အာလူးနဲ့မှု၊ကီယက်ကျက်သား၊ဘို့ချ်လို့ခေါ်တဲ့အသီးအရွက်ဟင်းညိုတို့ဖြစ်ကြပါတယ်။ဒီလိုဆိုင်မျိုးကိုမနစ်စက်တင်ဘာလအတွင်းကတရုတ်ဆောင်ဒီဇိုင်နာနဲ့အနုပညာရှင်တာကီနီအီဇိုကစတင်ဖွင့်လှစ်ခဲ့ပါတယ်။ယူကရိန်းကိုရုရှားကျူးကျော်စစ်မတိုင်ခင်ကတော့သူ့အနေနဲ့ယူကရိန်းအစားအစာနဲ့ပတ်သက်ပြီးသိများများဆဆမသိခဲ့ပါဘူး
။ဂျီဗန်တဲ့ဂျင်ဘူခန္ဓာ
။အစားကတော့ယူကရိန်းအစားတောက်တွေနဲ့ပတ်သက်ပြီးဘာမှကိုမသိခဲ့ပါဘူး။ဒါပေမဲ့လည်းကျွမ်းကျင်စဖို့မှုတဦးနဲ့တိုင်ပင်ပြီးတဲ့နောက်ဆိုင်ဖွင့်ဖို့ဆုံးဖြတ်ခဲ့ပါတယ်။
ဂျပန်နိုင်ငံသားတွေအတွက်ကတော့ယူကရိန်းအစားအစာတချို့ဟာထူးခြားဆံပြပြီးစိတ်ဝင်စားစရာဖြစ်နေပါတယ
် I had no experience for Ukrainian food
အရင်တုန်းကတော့ယူကရိန်းအစားအစာတွေကိုကျွန်တော်မစားဘူးပါဘူးယူကရိန်းမှာစစ်ပွဲကြီးမဖြစ်ခင်ကဆိုရင်သူတို့အစားအစာတွေဟာရုရှားအစားအစာတွေလိုပဲလို့ကျွန်တော်နားလည်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်ပထမအဦးဆုံးလာစားတော့ကြည့်တော့အထူးသဖြင့် Bosch လို့ခေါ်တဲ့အသီးအရွက်ဆွပြုတ်ဟင်းညိုကတော်တော်ကိုအရသာရှိပါတယ
်အခုဒီယူကရိန်းဂျပန်စားတောက်ဆိုင်ကိုဖွင့်ရတဲ့ UN ချက်ကလည်းပဲဂျပန်နိုင်ငံကိုရောက်ရှိလာတဲ့ယူကရိန်းဒုက္ခသည်တွေကိုအလုတ်ကင်ပေးဖို့ဖြစ်တယ်လို့ဆိုင်ပိုင်ရှင်တာကာနီအီဇိုကပြောပါတယ်အီရီနာဆာဗင်ဒရန်ဆိုတဲ့ယူကရိန်းအမျိုးသမီးဟာဆိုရင်တမီးဖြစ်သူအကူအညီနဲ့ဂျပန်ကိုရောက်ရှိလာပြီးဒီဆိုင်မှာအလုတ်ရတဲ့အတွက်ပြောပါတယ်လို့လည်းတာကာနီအီဇိုကပြောပါတယ
်နတ်ကယပွန်စပနယ်ဝဒူဂျီဒိုဘရ
ရှင်တို့သိကြတဲ့အတိုင်းပဲဒီကဂျပန်တွေကကျမတို့ကိုတကယ်ကိုနွေ့နွေ့ထွေ့ထွေ့ကြိုဆိုကြတယ်ကျမတို့အရင်ကဒီလိုကြုံရနိုင်မယ်လို့မထင်ခဲ့ကြဘူးကျမတို့အသက်အရွယ်ရနေပြီဖြစ်တဲ့လူတော်မှစိုင်းပန်ရှင်တက်ကီနာဆိုကအလုပ်ပေးထားတဲ့ပြင်ဒီမှာလဲလွတ်လွတ်လပ်လပ်နေထိုင်ခွင့်ပေးထားတယ်လी
ယူကရိန်းနိုင်ငံသူနာတာလီယာဂရက်စကိုဆိုရင်မိတ်ဆွေတယောက်ရဲ့အကူအညီနဲ့ဂျပန်နိုင်ငံကိုရောက်ရှိလာတာပါအဲ့ဒီလိုနီးနဲ့ဂျပန်ကိုရောက်ရှိလာတဲ့အတွက်သူ့အနေနဲ့နောင်တမရဘူးလို့လဲဆိုပါတယ်အများစုဟာဒီဂျပန်မှာအလုံးလုံးကန်ကွင်ရတဲ့အတွက်ကျေးဇူးအထူးတင်တယ်လို့သူကပြောပါတယ်
ရပညာလေးရှိနေသူစတဲ့
ကျမတို့ပိုလန်နိုင်ငံမှာနေထိုင်ခဲ့စဉ်ကအကျိုးခံစား권ရတာတွေထက်ဒီဂျပန်နိုင်ငံမှာနေထိုင်အလုပ်လုပ်ရတာပိုပြီးတော့ကောင်းလိမ့်မယ်ဆိုပြီးတော့ဆုံးဖြတ်လာခဲ့တာပါကျမတို့ဂျပန်ကိုရွှေ့ပြောင်းလာပြီးတဲ့နောက်ကျမရောကျမသမီးရောအလုပ်ရကြပါတယ်ဒီမှာတခြားယူကရိန်းအမျိုးသမီးတွေနဲ့လည်းတွေ့ဆုံကြပြီးအခုဆိုရင်မိသားစုတွေလိုတောင်ဖြစ်နေပါပြီ
အခုလိုယူကရိန်းမိသားစုတွေကိုအကူအညီပေးဖို့အတွက်စားတောက်ဆိုင်ဖွင့်တာဖြစ်ပြီးအမြတ်အစွန်းရဖို့မဟုတ်ဘူးလို့လည်းဆိုင်းပိုင်ရှင်အီဇိုကပြောပါတယ်။ဒါအပြင်တကယ်လို့ယူကရိန်းစစ်ပွဲကြီးပြီးသွားရင်တော့ဒီယူကရိန်းဂျပန်စားတောက်ဆိုင်ကိုပိတ်သိမ်းမယ်လို့လည်းသူကပြောပါတယ
်။အခုတော့ချမ်းမာရေးဆရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရအောင်ပါရှင်။ပရီတွန့်ပဲအမျိုးအစားတစ်ခုကနေဂျုံထုတ်ဖို့အစားတောက်သိပ္ပံပညာရှင်တွေလှုပ်ဆောင်နေကြပါတယ်။ဂျုံထုတ်အစားအစာတွေမှာချစ်ဖြတ်လွယ်တဲ့ကာဘိုဟိုက်ဒရိတ်ပါတာကြောင့်အဝလွန်တာနဲ့စီးကျိုရောဂါဖြစ်နိုင်ပါတယ်။ဒါကြောင့်သမရိုးချဂျုံမှုန့်အစာပဲကထုတ်တဲ့ဂျုံနဲ့အစားထုတ်ဖို့ကြိုးပမ်းနေကြတာပါ။ EP သတင်းဆောင်မတစ်ပုဒ်ကိုမဲ့ဤတန့်စင်တင်ဆက်ထားပါတယ်ရှင
်။ကျုံထွက်အစားအစာတွေအစားများတွေဗီဒီယိုနိုင်ငံတွေမှာကျန်းမာရေးအတွက်ပို့ပြီးတော့အထောက်အကူဖြစ်စေတဲ့ပရီတွန့်နဲ့ဘဲကနေထုတ်တဲ့ကျုံမှုန့်တစ်မျိုးနဲ့အစားထိုးနိုင်အောင်လို့ Imperial College London ကသူတည်တည်ပြီးကြိုးပမ်းနေကြပါတယ်။ ပဲအခွန်ကပြောင်းချောမနေပဲနဲ့ပရည်တွန့်နေတဲ့ပဲတွေမှာအမြင်တဲ့လိုမျိုးအစာအိမ်မှာမခြေဖြတ်နိုင်တဲ့ဂစီဓာတ်ပါဝင်တာကြောင့်သွေးထဲကကာဘိုဟိုက်ဒရိတ်မြန်မြန်မရောက်နိုင်ပဲနဲ့သွေးထဲမှာတကြားဓာတ်များမဲ့အဖြစ်ကိုလည်းရှောင်နိုင်မှာဖြစ်ပါလိမ့်Imperial College ဥတည်တီရဲ့စမ်းသပ်မှုအသေးတစ်ခုမှာတော့ပရည်တွန့်ပဲကထုတ်တဲ့ဂျုံမုံကိုစားခြင်းအဖြစ်သွေးထဲမှာတကြားဓာတ်တိုးမှု90ရာခိုင်နှုန်းထိထိန်းနိုင်တာကိုတွေ့ရပါလိမ့်ကျမရဲ့အတွက်အထောက်ကူဖြစ်စေတဲ့အပြင်အရသာကလည်းကောင်းပြီးတော့တာမန်ကျုံခေါဆွဲပါစတာစားရတယ်လို့ပဲလို့စားကြည့်ရဲ့ကျောင်းသူတယောက်ကပြောပါသေးတယ်
။ I can feel that there is a lot of fiber inside this kind of pasta.
ဒီလိုပါစတာခေါဆွဲထဲမှာအမြင့်တက်အများကြီးပါတယ်လို့ထင်ပါတယ်။အစားအသောက်တွေကပါဝင်ပစ္စည်းတွေနဲ့မတည့်ရင်အရင်တည်တာတဲ့ကျမတို့ကတော့ဒီခေါဆွဲကအင်မတန်ကောင်းအင်မတန်အရသာရှိပြီးပိုးသတ်ဆေးမသုံးတဲ့ organic နည်းနဲ့စိုက်ပျိုးရရှိတဲ့ထွက်ကုန်လည်းဖြစ်ပါတယ်။
ပရည်တွန့်တဲ့ဘဲတွေကပြောင်ချောတဲ့ဘဲတွေနဲ့ကွာခြားတဲ့အကြောင်းနှစ်ပေါင်းများစွာသူတွေတရားလှုပ်လာတဲ့ပေါင်မခေါက်တရားကရှင်းပြပါသည
် It was really clear that the type of starch which was stored in those seeds was quite different
ဒီအစိတွေထဲမှာတိုးလောင်ထားတဲ့ဂစီဓာတ်အမျိုးအစားကကွဲပြားတယ်ဆိုတာပေါ်လွင်ပါတယ်အစိတွေထဲမှာတိုးလောင်ထားတဲ့ဂစီဓာတ်အမျိုးမျိုးရှိပြီးအပင်အညွတ်ထွက်တဲ့အခါတိုးလောင်ထားတဲ့ဒီဂစီဓာတ်ကိုသုံးလေရှိပါတယ်ဒါပေမဲ့ပရည်တွန့်သွားတဲ့အစိတွေထဲမှာတော့ကွဲပြားတဲ့ဂစီဓာတ်တစ်မျိုးကိုတွေ့ရပါတယ်
ပရည်တွန့်တဲ့ပဲထုတ်ကုန်တွေနဲ့လှုပ်ထားတဲ့အစားအစာကိုစားခြင်းအပြင်သွေးထဲမှာတကြားတက်ထိုးပြီးတော့မတက်စေတာကြောင့်အဝလွန်တာနဲ့စီးကျူယောဂါဖြစ်မှုကိုကာကွယ်နိုင်မယ်ဆိုပြီးတော့သိပ္ပံပညာရှင်တွေကယူဆကြတာပါဒါကြောင့်ဂျုံနဲ့လှုပ်တဲ့ပေါင်မုံနဲ့မုံအချူတွေမှာအစားထိုးပြီးတော့သုံးနိုင်မယ်ပဲနဲ့လှုပ်တဲ့ဂျုံမှုကိုအစားထိုးနိုင်ဖို့ကြိုးစားနေကြတာဖြစ်ပါလိ
So we wanted to understand if a crop has a lot of fiber and a lot of
ကောက်ပဲသီးနဲ့အပင်တပင်မှာအမြင့်ဓာတ်နဲ့ခြေဖြတ်လို့မရတဲ့ဂစီဓာတ်တွေအများကြီးပါလားစားနေကြအစားအစာတွေနဲ့တွဲသုံးရင်ဘလို့အကျိုးရှိမလဲချက်နေကြအစားအစာတွေထည့်ချက်လို့ရမလားဒါတွေကိုနားလည်အောင်လုပ်ချင်ပါတယ်ဒါမှလူတွေရဲ့သွေးတွေကတကြားဓာတ်အင်ဆူလင်ပမာဏသွေးတွေကအဆီဓာတ်ကိုလက်စထရောအစာစားခြင်းစိတ်ဝမ်းမံမှုစတာတွေပေါ်တက်ရောက်မှုလေ့လာနိုင်မှာပါလူတွေနေ့စဉ်စားသုံးကြတဲ့တဲကအဓိကဂစီဓာတ်ကကာဗိုဟိုက်ဒရိတ်ကရတာပါကာဗိုဟိုက်ဒရိတ်ကိုအမျိုးအစားခွဲနိုင်ပါတယ်ရှုပ်ထွေးတဲ့ကာဗိုဟိုက်ဒရိတ်ကနေခန္ဓာကိုယ်ရဲ့ဖြည်းဖြည်းချင်းခြေဖြတ်ပြီးသွေးထဲကိုတကြားဓာတ်နဲ့အင်ဆူလင်ဖြည်းဖြည်းချင်းထွက်စေပါတယ်အလွယ်တကူခြေဖြတ်နိုင်တဲ့ကာဗိုဟိုက်ဒရိတ်ကြောင့်စီးကျူယောဂနဲ့အဝလွန်နာတွေဖြစ်စေတာပါခြေဖြတ်လွယ်တဲ့ကာဗိုဟိုက်ဒရိတ်ကြောင့်သွေးထဲကတကြားဓာတ်တွေတိုးသက်သွားတာအင်ဆူလင်အဆမတန်ထုတ်တာတွေဖြစ်စေပြီးအဲဒီကနေတဆင့်ကိုယ်အလေးချိန်တိုးလာစေတာပါနှစ်တွေကြာလာရင်စီဂျူယောဂဖြစ်နိုင်ပြီးကျန်းမာရေးကိုထိခိုက်စေနိုင်ပါတယ
်။ဂျုံမုံထုတ်သူတွေနဲ့ပူးပေါင်းပြီးတော့ပရည်တွန့်ဘဲကနေဂျုံမုံထုတ်ဖို့လှုပ်ဆောင်နေပြီဖြစ်ပါလိမ့်။မကြခင်မှာတာမန်ဂျုံမုံသုံးထုတ်တဲ့စားစာတွေမှာကျန်းမာရေးတွေပူပြီးတော့အကျိုးရှိတဲ့ပဲဂျုံမုံနဲ့လွယ်လွယ်ကူကူစားထိုးနိုင်စေဖို့ကြိုးရလေးဖြစ်ပါလိမ့်။လောလောဆယ်မှာတော့ပဲဂျုံမုံနဲ့တမယိုးချဂျုံမုံတို့ရောသုံးပြီးတော့သုံးလို့ရှိရင်အရသာရှိတာကိုတွေ့ရပါလိမ့်။
If we say to someone peas are amazing they have so many beneficial effects for your health eat them we
ကျန်းမာရေးအတွက်ကောင်းကျိုးများတဲ့ပဲတွေများများစားပါလို့ပြောရုံနဲ့စားဖြစ်ကြတာမဟုတ်ပါဘူးဒါကြောင့်အစားအသောက်တွေရဲ့ဖွဲ့စည်းပုံကိုလေ့လာပြီးပဲထွက်ကုန်တွေကိုအစားထိုးသုံးနိုင်ပါတယ်စားနေကြအစားအစာတွေကဂျုံသုံးတာများပါတယ်ဒါကြောင့်ပဲကိုဂျုံအစားထိုးသုံးနိုင်အောင်ဖန်တီးထားတဲ့အတွက်ကျန်းမာရေးအတွက်အထောက်အကူပြုတဲ့ပဲကိုပို့ပြီးလွယ်လွယ်ကူကူစားဖြစ်သွားမှာပါ
ကျွန်းလာလေမှာကျင်းပတဲ့ကုန်စည်ပြပွဲမှာလေပဲကထုတ်တဲ့ကြုံမှုကိုပြသထားတဲ့အပြင်စုဖုံမှုတစ်ယောက်ကလည်းဒီပဲကြုံမှုကိုသုံးပြီးတော့လက်တွေ့ချက်ပြနေပါလေ
We have developed a kitchen where we're going to cook pea recipes
ပဲဟင်းတွေချက်နီးတွေသင်ပေးသွားမှာဖြစ်ပါတယ်ပရည်တွန့်တဲ့ပဲကိုကြုံမှုအဖြစ်ပြောင်းထုတ်ထားတော့ဟင်းချက်နီးအမျိုးမျိုးမှာထည့်သုံးနိုင်နေပါပြီ
ပြည်ထောင်စုရရဲ့2021ခုနှစ်အချက်လက်တွေအရပြည်ထောင်လူဦးရေစုစုပေါင်းရဲ့၄ဘုံ၃ဘုံလောက်ကအဝလူနေပြီးတော့နှလုံးရောဂါဖြစ်နိုင်ခြေတွေများနေပါလေ။ဒါပြင်စီးကျူရောဂါနှလုံးနဲ့ဝမ်းလန်းကြောင်းရောဂါရင်သားကင်ဆာရောဂါဖြစ်မှုနဲ့လည်းဆက်စပ်နေတဲ့အကြောင်းပြည်ထောင်ကျန်းမာရေးဌာနရဲ့အချက်လက်တွေမှာဖော်ပြထားပါလေ။ပြည်ထောင်နိုင်ငံတစ်ခုရဲ့တင်တာမကကမ္ဘာတဝန်းနိုင်ငံတွေမှာလည်းနာတာရှည်ရောဂါဖြစ်တဲ့သူဦးရေတိုးလာနေရတယ်ဖြစ်ပါလေရှင်။
မဤဖန်ဆင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA အစီအစဉ်နဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bami@voanews.com ကိုစာရေးသားပေးပို့နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာ Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းမှာတော်တာရှင်များရှင် VOA American တန်ရ2023ခုနှစ်ဇူလိုင်လ6ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုလှိုင်းထုံမီတာ2450 51လှိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့လူတုနဲ့ကျန်းမာရေးအားကစားအစီအစဉ်တို့ကိုမကြခင်မှာနားဆင်ချင်ရပါမှာအခုရေဆုံးတော့ Editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပါမယ်အင်ဒိုနီးရှားနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းပုံကိုမြန်မာကနမူနာယူသင့်တယ်လို့တချို့ကအကြံပြုပြောဆိုမှုတွေရှိခဲ့ကြသလိုထိုစဉ်ကနဝတခေါင်းဆောင်တို့ဖြစ်တဲ့ဗိုလ်ချုပ်ကြီးခင်ညွန့်နဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးတို့လည်းအပြန်အလှန်တွေ့ရောက်ဆွေးနွေးခဲ့ကြတာပါဒါပေမဲ့အင်ဒိုနီးရှားလိုအပြောင်းလဲမြန်မာနိုင်ငံမှာဘာကြောင့်မဖြစ်လာသလဲဆိုတာကိုဥကျော်ဇန်တာကိုမမျှသစီအောင်ကမင်းမြန်တင်ဆက်ထားပါတယ်ရှင်
မင်္ဂလာပါဦးကျော်စံသားရှင
်မင်္ဂလာပါဗျာ
ဟိုအင်ဒိုနီးရှားမှာဒီဟိုဒီမိုကရေစီအတွင်ကူးပြောင်းလာမှာပေါ့နော်စစ်တပ်ကနောက်ဆုတ်သွားပြီးတော့အောင်အောင်မြင်မြင်အတွင်ကူးပြောင်းနိုင်ခဲ့ပါတယ်မြန်မာမှာလည်းဒီလိုဖြစ်မယ်လို့ဟိုတုံ့သက်သူတွေကတော့မျှော်လင့်ပါတယ်ဒါပေမဲ့ဖြစ်မလာပါဘူးအဲ့တော့အခုဘာကြောင့်ဖြစ်မလာလဲဆိုတာကိုအရင်ဆွေးနွေးတာထက်ဟိုဘာကြောင့်ဘလို့တူညီတဲ့အချက်တွေရှိလို့ဒီလိုမျှော်လင့်ကြတာပါလဲ
ဟုတ်ကဲ့တူညီရဲ့အချက်တွေကပထမဆုံးသမိုင်းနောက်ခံချင်းတော့တူပါတယ်သူတို့ခုလုံးဟာလွတ်လပ်ရေးအင်ဒိုနီးရှားဒတ်ရဲ့ကိုလိုနီဖြစ်ခဲ့တယ်ဒတ်အီစတ်အင်ဒီးယားကုမ္ပဏီကသင်ခဲ့ပြီးတော့နောက်ဒတ်အစိုးရလည်းအောက်ရောက်လာတယ်မြန်မာလည်းပဲအင်္ဂလိပ်အစ်အင်ဒီးယားကုမ္ပဏီသင်ပြီးတော့အင်္ဂလိပ်အစိုးရလည်းအောက်ရောက်တယ်နောက်သူတို့တစ်ခုလုံးအဲ့ဒီကိုလိုနီဘာလွတ်မြောက်အောင်တိုက်ပွဲဝင်ကြတယ်တိုက်ပွဲဝင်တဲ့နေရာမှာစစ်တပ်ဟာအရေးကြီးတဲ့အခန်းကပါဝင်ခဲ့ပါတယ်အဲ့ဟာလည်းတူညီတယ်နောက်ပြီးတော့ဒီမိုကရေစီလောလောရပြည်သားနိုင်ငံလုံးမှာဒီမိုကရေစီနဲ့လမ်းကိုချမှတ်ခဲ့ပေမဲ့ဒီမိုကရေစီကျဆုံးပြီးတော့အဲ့ညာမှာစစ်တပ်တက်လာတယ်ပေါ့လေဆိုတော့အဲ့ပုံစံတွေတူပါတယ်အဲ့လိုစစ်တပ်တက်လာပြီးတော့အင်ဒိုနီးရှားရဲ့စစ်တပ်တက်လာတဲ့နေရာကနေပြီးတော့စစ်တပ်ကနောက်ဆုတ်သွားပြီးတော့ဒီမိုကရေစီလမ်းကြောင်းကိုပြန်တက်လာနိုင်ခဲ့တယ်ဆိုတော့ဒီနေ့တွေ့ရတဲ့အတိုင်းပါပဲဆိုတော့မြန်မာနိုင်ငံမှာလည်းအဲ့လိုဖြစ်ခဲ့ဖို့သင့်တယ်ဆိုတော့လူတိုင်းကတွေ့ခဲ့ရပါတယ်အဲ့ဒါကြောင့်ဒါဖြစ်သင့်တယ်လို့လူစားရတာဖြစ်ပါတယ်ဗျာ
ဒါပေမဲ့မြန်မာစစ်တပ်ကလည်းဒီအင်ဒိုနီးရှားကိုနမူနာယူဖို့လုပ်ခဲ့တယ်လို့လည်းကြားဘူးပါတယ်။ဘာကြောင့်မအောင်မြင်ခဲ့တာပါလဲ
။နမူနာယူဖို့လုပ်ခဲ့ပါတယ်1993မှာအဲ့ဒီတုန်းကနဝတရဲ့အတွင်းမှုတစ်ဘူဂျိုဂျီခင်ညောင်းကအင်ဒိုနီးရှားကိုသွားပြီးတော့လေ့လာခဲ့ပါတယ်။အဲ့ဒီ1993ဆိုတဲ့အချိန်တွေဟာအင်ဒိုနီးရှားမှာကြည့်မယ်ဆိုရင်ဆူဟာတိုအစိုးရလက်ထက်မှာသိပ်ပြီးတော့အောင်မြင်ထွန်းကားနေတဲ့စစ်ပွားရေးအဖြစ်လည်းပဲအင်မတန်အဆင်ပြေနေတဲ့ကလာဖြစ်ပါတယ်သူတို့လူမှုဖွံ့ဖြိုးမှုတွေအများကြီးရှိနေတယ်မြန်မာနိုင်ငံမှာတော့1990ပြည့်ရွေးကောက်ပွဲရလဒ်ကိုစစ်တပ်ကလုံအောင်ပစ်ပယ်ပြီးတော့ထိုးနှိမ်ထားတဲ့အခြေအနေဖြစ်ပါတယ်အဲ့ပြီးတော့မြန်မာနိုင်ငံနဝဒအစိုးရမြန်မာနိုင်ငံမှာဖွဲ့စည်းပုံအခြေခံဥပဒေဆွဲမယ်ပြန်ပြီးတော့ရွေးကောက်ပွဲလုပ်မယ်ပြောတော့အဲ့ဒီအတွက်1993မှာပဲညောင်နေပင်ကြီးလာခံကိုစတယ်ဆိုတော့အဲ့ဒီ93မှာဘုဇုခင်ညောင်းကသွားပြီးလေ့လာတာဖြစ်ပါတယ်အဲ့လိုလေးလာတဲ့အခါမှာတော့အင်ဒိုနီးရှားအတိုင်းနမူနာအတိုင်းယူခဲ့မလားဆိုတော့အင်ဒိုနီးရှားမှာကဆူဟာတိုရဲ့အစိုးရတက်လာပြီးတော့ဂိုခါပါတီထောင်ထားတယ်မြန်မာနိုင်ငံမှာလည်းပဲကျန်းခိုင်ဖွံ့ဖြိုးရေးကျန်းဖွံ့လာရေးတော့ခေါ်တာတော့ပြည်ထောင်စုဖွံ့ဖြိုးရေး USDP ပြည်ထောင်စုကျန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ဟုတ်တယ်အဲ့ပါတီကိုဖွဲ့စည်းတယ်ဒါပေမဲ့ဂိုခါနဲ့ကွာတာကတော့အင်ဒိုနီးရှားဂိုခါကသူတို့တပါတီရဲ့မဟုတ်ဖဲနဲ့ဒီတခြားပါတီနှစ်ခုတိုက်ခိုက်ပါတီလို့ခေါ်ပါစို့အဲ့ပါတီနှစ်ခုကိုလည်းပဲရှင်းတောင်သူတို့အစိုးရအပေးတာရှိတယ်မြန်မာနိုင်ငံမှာတော့လုံအောင်ပေးခဲ့ပဲနဲ့သူတို့တပါတီရဲ့အဓိကလုတ်လာခဲ့တယ်ဆိုတော့အဲ့ဟာမှာကွဲလွဲတယ်အဲ့လည်းဘာကြောင့်လဲဆိုတော့အင်ဒိုနီးရှားမှာဆူဟာတိုလက်ထက်ကသိပ်ပြီးတော့စစ်ပွဲတိုးတက်တယ်1980ပတ်ဝန်းကျင်မှာဆိုရင်အာရှကြားရောဘာလို့အဲ့လိုစီးရင်မှာတော့အင်ဒိုနီးရှားပါလောက်အောင်အပြောခံသတ်မှတ်ခံခဲ့ရတဲ့နိုင်ငံဖြစ်တယ်ဆိုတော့ဒီချိန်မှာသွားလေ့လာရဲသို့ပေမဲ့ညောင်နေပင်ညီလာခံကျင်းပနေတော့မှာပဲ1998မှာအင်ဒိုနီးရှားမှာလည်းပဲလူထုကမကျေနပ်ဖြစ်ပြီးစုပေါင်းကြောက်မှုဖြစ်တယ်ဒီအဲ့လိုစီးပွားရေးတွေဘာတွေအခြေအနေဖြစ်ပြီးတော့ဆိုတော့အဲ့နောက်ပိုင်းမှာသူတို့ကဆူဟာတိုပြုတ်သွားတော့ မြန်မာစစ်ကောင်စစ်တပ်ကလည်းပဲအဲ့ဒါကိုသင်္ကန်းကယူရင်တူတယ်ဆိုတော့ငါတို့လည်းပဲဒီအတိုင်းတိကျဆက်လို့ရင်တော့ဒီလမ်းကိုရောက်မှာပဲဆိုတော့များလမ်းကြောင်းပြောင်းနေတာဒါကျွန်တော်စဉ်းစားမိတာပေါ့လေ
အဲ့ဆိုရင်ဒီနေရာမှာဟိုဒီဆူဟာတူပြုတ်ရတဲ့အကြောင်းကိုနည်းနည်းလေးပြောပြလေးပါအောင
်ဆူဟာတူကစောစောကပြောသူသိအောင်မြင်ခဲ့တယ်နောက်ပြီးစစ်တပ်ဟာလုံဝနိုင်ငံကြီးထဲမှာအပြေးဝါအာဏာယူထားပဲနဲ့ရတဲ့နဲ့တွဲပြီးလှုပ်လာတဲ့စစ်ပွဲဖွံ့ဖြိုးတဲ့ဆိုပေမဲ့1998မှာအာရှစီးပွားရေး crisis စီးပွားရေးအကျတဲ့ဖြစ်တယ်။အဲ့ခါမှာအင်ဒိုနီးရှားလည်းအထိနာတယ်။အာရှကျန်တဲ့နိုင်ငံလည်းအများကြီးအထိနာတာပါပဲ။အဲ့ခါမှာဆူဟာတူရဲ့စီးပွားရေးဆိုင်ရာမူဝါဒကိုလည်းပဲလူတွေကမကြိုက်ဘူးသူကြောင့်လို့လည်းအဖြစ်တင်ကြတယ်။နောက်တစ်ခုကလူဆိုရာဒီအာနာမနှစ်ပေါင်းများစွာတည်မြဲလာတော့ပူပြီးအာနာရှင်ဆန်လာတယ်။ပူပြီး authoritarian ဖြစ်လာတယ်လို့ဝေဖန်ခံလာရပါတယ်။သူရဲ့ပူပြီးကြီးစိုးမှုတွေလုပ်တယ်။နောက်1998သူတို့မတိုင်ခင်လုခဲ့ရွေးကောက်ပွဲမှာလည်းပဲအကုန်လုံးသုစိတ်တရားတွေကိုထက်ကြတယ်ဆိုပြီးတော့ဝေဖန်ခံရတယ်။နောက်ပြီးတော့အဲစီးပွားရေးကဆင်းလာတယ်ပေါ့လေအဓိကအဖြစ်ဆိုတော့ပြည်သူတွေကတော့ဒီမိုကရေစီကလည်းပဲအင်အားကောင်းလာပြီးဒါလူ civil society ကအင်အားကောင်းလာပြီး middle class အင်အားကောင်းလာဆိုသူတို့ကလည်းမကြိုက်ကြတော့ဘူးအပြောင်းအလဲကိုလူချင်တယ်အဲအောင်ဆူဟာတူသူတို့ဖြုတ်ကြတာဖြစ်ပါတယ်ဆိုတော့ဆူဟာတူကလည်းပဲသိပြင်းပြင်းထန်ထန်မခုခံမနဲ့ဒီမှာနောက်ဆုတ်တော့တယ်လို့ပြောမှာဖြစ်ပါတယ်အဲ့
တော့အင်ဒိုနီးရှားနဲ့မြန်မာနဲ့ဒီနိုင်ငံရေးအခြေအနေရဟိုတူရာတွေရှိတယ်လို့ပြောလို့ရပါတယ်ပေါ့နော်စစ်တပ်ချင်းရောဘလို့တူရာတွေရှိပါလဲ
အာပြောစစ်တပ်ဆိုတာကတော့စစ်တပ်ရဲ့သဘောတဘာဝကလက်နက်ကိုအာကိုရဲဖွဲ့စည်းပါပဲဆိုတော့အရေးကြုံရင်သူတို့တွေလူလူကိုတတ်ပြတာနှိမ့်နေရတာလဲဝုံမလေးကြတဲ့အဖွဲ့စည်းလို့ပြောရင်မှားမယ်မဟုတ်ပါဘူးအင်ဒိုနီးရှားမှာ1965 66 yesအဲ့ဒီကကွန်မြူနစ်တွေကိုစိမ့်ပေါင်းများစွာအနည်းဆုံး၅သိန်းကနေစမ်းလိုက်ပြီးတော့သတ်ခဲ့တဲ့သတ်ဖြတ်ခဲ့ပါတယ်ကွန်မြူနစ်တွေကဒရပ်ဥဆောင်ပြီးတော့သူတို့လွှမ်းမိုးဖို့ကြိုးပမ်းလာတဲ့အတွက်ကြောင့်ဆိုတော့ဒီဆရာဟာစိတ်ပင်းထန်ရစက်တဲ့သမိုင်းမှာအင်တန်ကြီးကြတဲ့လူသက်ပွဲကြီးဖြစ်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းလိုပဲသတ်တာပါပဲဆိုတော့စစ်တပ်တွေကတင်းနေသတ်ဖြတ်ကြတဲ့နေရာမှာတော့တူပါတယ်ဒါပေမဲ့အင်ဒိုနီးရှားအဲ့ဒီကိစ္စပြီးသွားရင်နောက်တက်လာတဲ့ခါမှကြတော့သူတို့ဟာအနာအပြည့်ဝမချုပ်ကင်ထားဘူးစောစောကပြောခဲ့လို့ပဲအရသာတွေနဲ့သူတို့ဟာဘယ်ဘူရိုကရေစီအုပ်ချုပ်ရေးမှာမြန်မာနိုင်ငံမှာအကလုံးစစ်သားကြီးပဲစစ်သားမဟုတ်ရင်စစ်သားဟောင်းပေါ့လူတွေကဘောင်းကြီးကျွလို့ခေါ်ကြတာပေါ့အဲ့ဒီလူတွေပဲအကလုံးကြီးစုနေအင်ဒိုနီးရှားမှာအဲ့လိုမဟုတ်ပါဘူးအရက်ဖက်တွေကိုလည်းအများကြီးသူတို့ဦးစားပေးပြီးခံထားပါရယ်နောက်တချို့နှိုင်းရှင်ကြတာအင်ဒိုနီးရှားစစ်ဘုတ်ချုပ်တွေဟာ Dutch train ပေါ့ Dutch တွေသူတို့ရဲ့ကိုလိုနီဟောင်းကလေ့ကျင့်ပေးခဲ့တဲ့စစ်သားတွေစစ်ဘုတ်ကြီးတွေလည်းပဲအဲ့ရရှိနေသေးတယ်ကဘုတ်ချုပ်နဆူရှင်းတို့ပါလို့ဆိုသိနာမည်ကြီးပဲပညာရှင်ပဲသူတွေလည်းစောက်လေရှိရဲမြန်မာနိုင်ငံမှာလည်းပဲဘုတ်ချုပ်အစံတို့ခေတုံကတော့အဲ့လိုရှိခဲ့ပါတယ်ဒါကိုလူတွေလက်ခံကြတယ်တချို့ပညာရှင်တွေကဘုတ်ချုပ်အစံနဲ့ခေါင်းဆောင်ကြီးရဲ့လုပ်ကြံခံသွားတာလည်းပဲမြန်မာနိုင်ငံခေါင်းဆောင်ဖူပိုင်းမှာအစီအမြင်ကျွေးဝါတဲ့ပုံပုံတွေအနှဲသွားတယ်လို့ပြောတယ်နောက်မြန်မာစစ်တပ်ထဲမှာရှိတဲ့British train ပညာတပ်တွေကိုလည်းပဲနောက်ဘုတ်ချုပ်နေဝင်ကသူလူတွေနဲ့အစာထိုးတယ်သူတို့ဖယ်ရှားတယ်ဆိုတော့စစ်တပ်ချင်းကနောက်ပိုင်းမှာတဖြည်းဖြည်းတဖြည်းကွာလာပါတယ်အဲတော့အစာတုံးကတော့လွတ်လပ်ရေးအတွက်လှုပ်ခဲကြရချင်းတူပါတယ်စင်းယုံပြောရင်တော့မြန်မာစစ်တပ်ကအာဏာသူကလုံအောင်ချုပ်ကင်တယ်အင်ဒိုနီးရှားကတော့သူတို့အုပ်ချုပ်ရေးပိုင်းနဲ့သူတို့တွဲမျှပြီးတော့လုပ်တယ်အဲတွေ့ရပါတယ
်ဒါဆိုရင်ဒီပေါ်မှာတစ်ခုလောက်မေးချင်ပါတယ် if ပေါ့အကယ်၍များဟိုတကယ်ကိုပဲထိထိရောက်ရောက်နမူနာယူပြီးတော့လောက်ခဲ့မယ်ဆိုရင်တို့လိုပဲအတင်ကူးပြောင်းရေးမှာအောင်မြင်ခဲ့နိုင်ပါသလား
ဟုတ်ကဲ့ if ဆိုတော့တကယ်တော့ဘယ်လိုဖြစ်ခဲ့ရင်ဆိုတာသမိုင်းမှာမရှိပါဘူး there is no if in history သမိုင်းမှာအဲ့လိုပြောအဲ့လိုဖြစ်ရတဲ့ဟာအကုန်လုံးတွေးကြတာပဲဘိုးကြောင့်ဆန်းသာလူတက်မခံခဲ့ရရင်ဘယ်လိုဖြစ်မလဲတကယ်ကလည်းလူတွေတွေးလာကြတယ်တကယ်တော့အဲ့လိုမဟုတ်ပါဘူးအမှန်တကယ်လူအပ်ချက်ကတော့ပြောင်းလဲလိုတဲ့ဆန္ဒခေါင်းဆောင်ပိုင်းရဲ့ပြောင်းလဲလိုတဲ့ဆန္ဒလည်းပါမယ်ထင်ပါတယ်ခေါင်းဆောင်မှုရဲ့အဓိကပေါ့လေဒီတွေကသူတို့တိုင်းပြည်ရဲ့နာဂတ်ကိုအမှန်တကယ်ကောင်းစေချင်တဲ့စေတန်နဲ့ဆစ်ရှုပြီးတော့လှုပ်ခတ်ကြမယ်ဆိုရင်သူတို့လုံလို့ရမယ်ထင်ပါတယ်ဆိုတော့သူကအကြောက်လွန်တာလည်းပါမှာပေါ့လေသူတို့ဆုံချုံခံရမယ်သူတို့ကအပြစ်ဖြစ်မယ်ဆိုတဲ့ဟာမျိုးအဲ့ဒါကြောင့်လည်းဖြစ်ကောင်းဖြစ်မယ်သူတို့ကအာဏာစုပစ်ကျင်တဲ့ဆန္ဒကလုံအောင်မရှိသေးဘူးအခုစင်ပူတော်မှနောက်ဥသာတဖြည်းဖြည်းဖြည်းဆုတ်ဆုတ်သွားတာတွေ့ရတယ်ဟိုဘက်နိုင်ငံတွေကတော့တူထလာဆိုတော့အဲ့ဒီလို mindset ပေါ့လေအနာကိုဆက်လက်ချုပ်ကန်ထားခြင်းတဲ့ဆိုတာထက်တိုင်းပြည်ကအောင်ဘယ်လိုလုပ်မလဲဆိုတာလည်းလိုပါတယ်နောက်ပြီးတော့လူရင်းဟာတန်ငါလူဆက်ရဲဘာမှမဆိုလူရဲပညာပြောဒါသတိမဟုတ်ဘူးသတိဆိုတာအမှားကိုဝန်ခံပြီးတော့အမှန်ကို ဆက်ပြီးလှုပ်ရတာသာစတိပါဆိုတော့မြန်မာစစ်တပ်မှာစစ်ဘိုတွေကဟာပြင်းအောင်တဲရဲပြင်းတဲရဲပြစ်တဲ့ကွာတို့ဟာခဏတိုင်းကျုံတဲ့စစ်သားချင်းသွေးမကြောင်ပါဘူးပြာပြောတာတို့နိုင်ငံကောင်းဆောင်လုခဲအကြီးကဲတွေကဟာဘာမဆိုလှုပ်ရဲတယ်လို့ဆိုတော့ဒါစတိမဟုတ်ပါဘူးသူတို့စိတ်ထဲမှာတော့စတိများထင်နေကြသလားတကယ်တော့မှားတာကိုပြင်ပြီးတော့အကောင်းဆုံးနှမ်းကိုတိုင်းပြည်တဲ့ရွေးရင်တော့အကောင်းဆုံးဖြစ်လိမ့်မယ်ထင်ပါတယ်
အဲ့တော့တကယ်လို့များဆိုတဲ့အချက်တွေကိုဖယ်ပြီးတော့ဟိုလက်တွေ့မှာပေါ့နှစ်နိုင်ငံရဲ့အခြေအနေအခုလက်ရှိပစ္စုပန်မှာနှစ်နိုင်ငံအခြေအနေကိုနှိုင်းရှင်ပြပါအောင
်သိကွာသွားပါပြီအာစီနဲ့ရေလိုပဲပြောပါတော့အင်ဒိုနီးရှားဟာအခုကမ္ဘာမှာ the third biggest democracy in the world ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကြီးလို့လက်မှတ်ထောင်ပြီးကြွေးကြော်နေပြီဖြစ်ပါတယ်မြန်မာနိုင်ငံကတော့ guest ကျန်ကျုံမှုအများဆုံးဖိနှိပ်ထုတ်ထည့်မှုအများဆုံးနိုင်ငံထဲမှာပါဝင်လေဆိုတော့သိကွာပါတယ်။နောက်စီးပွားရေးအင်ဒိုနီးရှားစီးပွားရေးဟာပြီးခဲ့တဲ့နှစ်တွေကဘယ်လောက်လဲသူတို့ဖွံ့ဖြိုးမှု rate က 7% ခန့်လောက်ရှိတယ်။အရှိဟိုတက်ဖို့ပဲရှိတယ်။ COVID ပြီးတော့ဆက်တက်ဖို့သာရှိတယ်လို့ပြောပါတယ်။သူတို့ရဲ့တိုးတက်မှုကလည်းပဲသိကြီးကျယ်လာပြီးဖြစ်တယ်။ဒါမြန်မာနိုင်ငံကျတော့တဖြည်းဖြည်းဖြည်းဆုတ်ယုတ်လာတယ်။ဆိုတော့2020နဲ့2020ရဲ့ဖုန်ဖြိုးတိုးတက်မှုရဲမြန်မာနိုင်ငံရဲ့လက်ရှိအခြေအနေ1400,000,000ရောကျသွားပြီလို့လည်းပဲအထောက်ထားတချို့ကပေါ်ပြတာတွေ့ရပါတယ်လေးလာသုံးသက်တဲ့စီးပွားရေးပညာရှင်တွေအထောက်ထားဆိုတော့အများကြီးခေါ်သွားပါတယ်နောက်လူနေမှုအစင်းတန်းလူတွေနေရထိုင်ရအင်ဒိုနီးရှားနိုင်ငံမှာဒီမိုကရေစီဟာလုံးဝအပြည့်အဝအနောက်တိုင်းအမြင်နဲ့ပြင်တော့အဲ့လိုရှိတယ်လို့ပြောလို့မရသေးဘူးလို့ဆိုကြပါတယ်ဥပမာဖြင့်လွတ်လပ်မှုလို့ပြောလေလူမှုအခွင့်အရေးပါတယ်သို့တော်လည်းပဲမြန်မာနိုင်ငံတွေကတော့မနှိုင်းရှင်တာအောင်အထူးတိုးတက်နေပါတယ်မြန်မာနိုင်ငံကတော့စီးရဲတိုင်းမှာပဲအင်တန်ဆုပ်ယုပ်ကြဆင်းနေတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့ကလမ်းကြောင်းကလည်းသူကအတက်လန့်ကိုသွားနေတယ်မြန်မာပြည်ရဲ့အထုံးမှုကလည်းပဲနောက်ကိုပြန်ဆုတ်နေဆိုတော့ကွာဟတ်တဲ့ကွာဟလာဖို့ပဲမြင်နေလို့စိတ်မကောင်းသွားနေပြောမှဖြစ်ပါတယ
်အခုဒီအာဆီယံအလှည့်ကျဥက္ကဋ္ဌအနေနဲ့ပေါ့နော်အင်ဒိုနီးရှားကသူ့ရဲ့အာဆီယံအလှည့်ကျဥက္ကဋ္ဌသက်တမ်းအတွင်းမှာမြန်မာအတွက်ပြည်လည်အောင်လို့လုပ်ပေးနေအောင်လည်းတွေ့ရပါတယ်ဒီပေါ်မှာဘလို့သုံးသပ်ပေးပါမလဲ
ဒါလည်းပဲတိတ်တော့မဖြစ်နိုင်ပါဘူးတကယ်တော့အင်ဒိုနီးရှားခေါင်းဆောင်ဘူးလက်ရှိသမနာဝီဒိုရိုကိုနိုင်ကတိတ်မအောင်မြင်ဘူး humanitarian ကိစ္စလွဲလို့လို့ပြောပါတယ်ဒီထက်မှမှအာဆီယံတဲ့ကထိုင်းလိုနိုင်ငံတွေကသူကသူဘေးဖောက်ပြီးတော့ထင်အားလုပ်နေဆိုတော့အာဆီယံခေါင်းဆောင်မှရတဲ့ဒီကိစ္စတော့စိတ်ပြတ်တယ်လို့ပြောတာကြားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ထင်တယ်အင်ဒိုနီးရှားဟာလည်းပဲသိပြီးတော့တတ်နိုင်မှာမဟုတ်ဘူးလို့ထင်ပါတယ်တကယ်တမ်းလူရမယ်ဆိုရင်တော့ဒါအနောက်နိုင်ငံတွေကလည်းပဲလေပဲရှိတယ်ဖီအားပေးတာပဲရှိတယ်ရှုပ်ချတာပဲရှိတယ်ဘာမှမလုပ်နိုင်ဘူးဆိုတော့မြန်မာနိုင်ငံဟာနိုင်ငံတကာကိုအင်ဒိုနီးရှားသာမကဘယ်နိုင်ငံမှအခုလို့မရတဲ့အခြေအနေမျိုးလို့ပြောမှာပါ2015နောက်ပိုင်းကလေးအားစပြီးတော့ပေါ့လေဒါလူရက်တန်စာဖွံ့ဖြိုးမှုစီလာတယ်တိုင်းပြည်ပွင့်လင်းမှုတွေစီခဲ့တယ် NLD အစိုးရလက်ထက်မှာအထူးသဖြင့်ပေါ့အဲ့လိုစီလာတော့ဒီလူရက်တန်စာအရေးတွေပုံများလာတယ်ပညာရလူငယ်တွေဟာသိပြီးတော့လူငယ်တွေဟာအင်မတန်အတက်ဆရာကောင်းလာတယ်ဆိုတော့The mind has through back map history is on their side so through ga phanti la ma phit par de tin chi ma raw pyaung le ma ba da a chein ne di dai raw ma ni ba bu thru le tat tan so chu sa ni ya twei ya ba de mya sin
aku lo sin ni bi de twei jesus a mya yi tin ma de
ya ba mya jesus tin ma de
u chao san da ko ma myat tin aw မင်းမြန်တင်ဆက်ခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာဖြစ်ပါတယ်ရှင
်။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေးတယ်။ဂျူရူဖဲယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော်
။ဗ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြားသာပတင်းဒီမနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးလူမှုနယ်ကျန်းမာရေးအစီအစဉ်မှာတင်ပြထားတဲ့ကျန်းမာရေးဗဟုသုတတွေကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်မှာတော့ကလေးငယ်တွေအတွက်အစာအာဟာရဘာကြောင့်အရေးကြီးလဲဆိုတာကိုလူမှုနယ်ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားပါတယ်ရှင်။
ရင်ထဲကလေးတွေကိုနီးလန်းမှန်မှန်နဲ့အာဟာရပြည့်ဝအောင်ကြွေးမွေးပြုစုတာဟာအလုံးမဲ့အရေးကြီးတာပါ။မွေးကစားအရွယ်ကနေစပြီးရင်ထဲကလေးတွေကိုအာဟာရပြည့်ဝအောင်ကြွေးမွေးပြုစုဖို့အခွင့်အရေးသုံးချက်ရှိပြီးဒီသုံးချက်အတွင်းမှာနီးလန်းမှန်မှန်နဲ့အာဟာရပြည့်ဝအောင်ကြွေးမွေးပြုစုနိုင်ခဲ့မယ်ဆိုရင်အကျိုးကျေးဇူးများစေတယ်လို့အာဟာရဆိုင်ရာထုတ်ပြန်ဆရာဝန်တဦးဖြစ်သူဒေါက်တာဒဝင်းမြင့်ကအခုလိုပြောပါရစေ။
အဲ့တော့ကလေးငယ်တွေအနေနဲ့ပါပေါ့နော်။အမောင်မမတို့တွေကကြတော့အရေးကြီးတာကတော့1000 day ပေါ့နော်။အဲ့တော့အခုခေတ်မှာဆိုလို့ရှိရင်1000 day ကအရင်အရေးကြီးတယ်။အဲ့1000 day ကဘယ်ချိန်အစလဲဆိုမမတို့ byte ထဲကနေပြီးတော့မှာပေါ့နော်။ရှိရနေပြီးတော့မှာ2 minutes အထိပေါ့။ဒါပထမ window လို့ခေါ်တယ်ပေါ့။ first window လို့ခေါ်ဒါမမတို့ကလေးငယ်တွေအားလုံးပထမဆုံးအချိန်ဂယုစိုက်တာပေါ့နော်။အဟာရအပြည့်အဝသာစားခင်မယ်ဆိုလို့ရှိရင်ဒီကလေးငယ်တွေကအသက်ကြီးလာတဲ့အခါမှာဆိုရှင်တခြားယောဂတွေအများကြီးမဖြစ်တော့ဘူးလို့ယူဆတာပေါ့နော်။အဲ့တော့ဒီပထမ window ဖြစ်တဲ့နှစ်နှစ်အတွင်းပေါ့နော်1000 day မှာကလေးတွေအဟာရမပြည့်ခဲ့ဘူးဆိုရင်ဒုတိယပိုင်းအနေနဲ့3 minutes ကနေပြီးတော့မှ5 minutes ပေါ့နော်အဲ့ဒီမှာမမတို့ကဒုတိယအချိန်အဟာရပြည့်အောင်ကြိုးရပါမယ်အဲ့တော့မှမမိတဲ့ကလေးတွေဆိုလို့ရှိရင်ဥပမာဆိုရှင်အပြိုပေါ်ဝင်စားအချိန်ပေါ့နော်အဲ့တော့6 minutes ကနေပြီးတော့မှ12 minutes အတွင်းပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တတိယအချိန်အနေနဲ့အဟာရတွေပြည့်အောင်ကြိုးရမယ်လို့ဆိုထားတယ်ပေါ့နော်အဲ့တော့ဒီမှာကလည်းကလေးတွေဆိုများသွားဖြစ်ဆိုအခုဆို5 minutes ရှိသွားပြီပေါ့နော်အဲ့တော့မမတို့တွေကဒီမှာဆိုရင်ဒုတိယအချိန်အထိမမတို့ကကလေးတွေအဟာရကိုပြည့်ဝအောင်ပေါ့နော်အဲ့လိုဂယုစိုက်ပြီးတော့မှကျွေးမွေးတယ်ကျွေးမွေးတယ်ဆိုတာလေမိဘတွေကျွေးမွေးတာမမနေပြီးတော့မှ guideline ပေးတယ်လို့ပြောလို့ရတာပေါ့နော
်ရင်းနှီးကလေးတွေကိုအာဟာရပြည့်ဝအောင်ကျွေးမွေးပြုစုခြင်းရဲ့ရည်ချက်တွေရဲ့မှာအုံနောက်ဖွံ့ဖြိုးစေဖို့ဆိုတဲ့ရည်ချက်ကလည်းတစ်ခုအပါအဝင်ဖြစ်ပါတယ်အာဟာရပြည့်ဝအောင်ကျွေးမွေးပြုစုခြင်းကြောင့်ရရှိနိုင်တဲ့အကျိုးကျေးဇူးတွေအကြောင်းကိုဒေါက်တာဒေါ်ဝင်းမြင့်ကအခုလိုပြောပါတယ
်နောက်တစ်ခုကကြတော့ကလေးတွေမှာဆိုရင်မမတို့ကဒီ brain development ပေါ့နော်ကလေးတွေအုံနောက်ဖွံ့ဖြိုးရန်အတွက်မမတို့ကဦးတည်နေတာဖြစ်တယ်ပေါ့အဲ့တော့သူတို့တွေကဒီအုံနောက်ဖွံ့ဖြိုးဖို့အတွက်ကိုဘာတွေစားတောက်တင်တယ်လဲဆိုတဲ့ဟာတွေမမတို့ကအဓိကထားတာပေါ့နော်အဲ့လိုထားပြီးတော့မှဘဲစားတွေစားတောက်တင်တယ်လဲဘာတွေကျွေးတင်တယ်လဲဆိုတော့မမတို့ကအဓိကဆွေးနွေးပေးတယ်ပေါ့နော်အဲ့လိုဆွေးနွေးတဲ့အခါမှာတို့ရဲ့ကလေးတွေကဘာတွေ့လဲဆိုရှင်ငငယ်လေးတွေအသားသိပ်မစားဘူးဒါမမတို့လူမျိုးတွေပေါ့နော်အဲ့တော့အမဆိုရှင်အသားမစားတဲ့ကလေးဆိုရှင်မမတို့ကပဲနဲ့အစားထိုးရမယ်ပေါ့ဒါမျိုးလေးတွေမမတို့ကနားလဲအောင်ပြောပြရတယ်မဟုတ်ဘူးဆိုလို့ရှင်ရင်ကလေးငယ်တွေကအခုဆိုရှင်ဆယ်နောက်နဲ့ကလေးတွေကိုကြည့်လိုက်နော်သေးတယ်နော်အရက်လည်းပူတယ်ပေါ့နော်အဲ့တော့အရက်ပူတဲ့အတွက်ကြောင့်မမရဒီလိုမျိုးတွေတော့မလို့ချင်ဘူးပေါ့ပြောရမယ်ဆိုတော့ကျမတန်ဆွမ်းရမယ်နံပါတ်1နော်နောက်ပြီးတဲ့ခါကျလို့ရှိရင်အရက်ပူတဲ့ကလေးမျိုးမမရမလို့ချင်ဘူးနောက်နံပါတ်3ကကျတော့အုံနောက်ဖွင့်ဖြိုးတဲ့ကလေးပဲလို့ချင်တယ်ပေါ့နော်အဲ့ဒါဒီ3ချက်ကိုမမရဥတည်ပြီးတော့မှဒီအငယ်ပိုင်းလေးတွေကနေစပြီးတော့မမရကလေးတွေကိုအဟာရတကယ့်ကိုပြပြဝဝကျွေးနိုင်ဖို့အတွက်မမရကနေပြီးတော့မှဆွေးနွေးပေးနေတာဖြစ်ပါတယ်နော်
ရှိတဲ့ကိုလေးချိန်မပြည့်မီပဲပိန်လှီနေတဲ့ရှင်သင်ငယ်လေးတွေကိုအာဟာရချုပ်တဲ့သူတွေလို့သတ်မှတ်တယ်လို့ရှိတဲ့ကိုလေးချိန်နဲ့ကြော်လွန်ပြီးအဝလွန်နေတဲ့ရှင်သင်ငယ်လေးတွေကိုလည်းအာဟာရချုပ်တဲ့သူတွေလို့သတ်မှတ်ကြတာပါအဝလွန်တာဟာရှင်သင်ငယ်လေးတွေမှာအတိတ်များလာနေတဲ့အာဟာရချုပ်တဲ့မှုတစ်ခုဖြစ်တာကြောင့်ဂယုစိုက်ကာဝယ်ထားကြဖို့အရေးကြီးတယ်လို့ဒေါက်တာဒဝင်းမြင့်ကအခုလိုတိုက်တွန်းကြံပေးပါဗျာ
အဲ့တော့မဝတဲ့သူမှလည်းမရမာနျူထရီရှင်းလို့ခေါ်တာပဲမာနျူထရီရှင်းဆိုတဲ့အဓိပ္ပာယ်ကပိန်တဲ့သူကြီးပဲပြောတာမဟုတ်ဘူးဝတဲ့သူတွေကိုလည်းပြောတယ်ပေါ့နော်အဲ့တော့ဝတဲ့သူတွေမှလည်းမာနျူထရီရှင်းမှာဝတာလည်းရှင်းနိုင်တယ်လို့သေးသွားတာလည်းရှင်းနိုင်တယ်အဲ့တော့ဒီကလေးတွေကအချိုရည်တွေပေါ့ခဏနေကပြောတယ်လို့အချိုရည်တွေကိုအများကြီးတောက်လာတဲ့ကလေးတွေမှဆိုရှင်အရန်ဝသွားတာပေါ့နော်နောက်ပြီးတော့မမတို့နိုင်ငံကထမင်းတွေအများကြီးကျွေးထားတာပေါ့နော်အဲ့တော့ထမင်းတွေလည်းအများကြီးစားမယ်အချိုရည်တွေကလည်းအများကြီးတောက်မယ်ဆိုရှင်ဒီကလေးငယ်တွေက16 minutes တောင်မရောက်သေးဘူးပေါ့အရန်ဝသွားတာတွေဖြစ်တယ် overweight တွေဖြစ်တယ်အဲ့လိုကလေးတွေလည်းမမတို့ကဂယုစိုက်ရမယ်အခုဆိုလို့ရှင်14 minutes လောက်နဲ့စီးကျွဖြစ်တဲ့ကလေးတွေအများကြီးပဲဒါ type 1မဟုတ်ဘူးပေါ့နော်မွေးရပါရယ်စား insulin နဲ့တာမဟုတ်ပဲနဲ့မမတို့ရဲ့စားတောက်နေထိုင်မှုကြောင့်မလို့ကလေးတွေဝလာတာတွေအများကြီးရှိတယ်အဲ့တော့အဲ့ဒီကလေးတွေဆိုရှင်စနစ်တကျဖြစ်ဖို့ဆိုရင်မိဘတွေမှလည်းတာဝန်ရှိတယ်မမတို့လိုဆရာဝန်တွေမှလည်းတာဝန်ရှိတယ်ကလေးတွေမှလည်းတာဝန်ရှိတယ်လို့ကလေးကိုထိန်းတဲ့ဆရာဟိုပါဘောနော်ကျောင်းအမမူချိုဆရာမတွေပဲဖြစ်ဖြစ်ပေါ့နော်ဒါတွေအားလုံးမှတာဝန်ရှိပါတယ်အဲ့တော့မမတို့အားလုံးဝမ်းပြီးတော့မှသာလင်လောက်ရမယ်လို့လည်းပြောချင်ပါတယ်
ရင်းနှီးကလေးတွေကိုနီးလန်းမှန်မှန်နဲ့အာဟာရပြည့်ဝအောင်ကျွေးမွေးပြုစုတာဟာအကျိုးကျေးဇူးများစေတာကြောင့်အခွင့်အရေးရတဲ့အချိန်မှာကယူဆိုင်ကျွေးမွေးပြုစုဖို့အရေးကြီးတဲ့အကြောင်းသတိပေးပို့လိုက်တာဖြစ်ပါတယ်ကျေးဇူးတင်ပါတယ
်ဒေါက်တာ တ်တန်းစော်ရဲ့လူလူနဲ့ချမ်းမာရဲ့အစီအစဉ်ဖြစ်ပါတယ်ရှင်။အခုတော့အားကစားအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဒီသတင်းပတ်အားကစားခန္ဓာမှာတော့အီဂျစ်နိုင်ငံက Empower အမျိုးသမီးဘောလုံးအကယ်ဒမီနဲ့ဘောလုံးအကယ်ဒမီတီထောင်သူ Farida Salam အကြောင်းကိုကိုရန်နိုင်ငံပြောပြထားပါတယ်ရှင်။
ဒါကတော့အီဂျစ်နိုင်ငံက Empower Bolon Academy ဖြစ်ပါတယ်။ Bolon Academy ဆိုပေမဲ့သူကအီဂျစ်နိုင်ငံက main ကလေးတွေအတွက်ဖွင့်ထားတဲ့အမျိုးသမီး Bolon Academy ဖြစ်ပါတယ်။အီဂျစ်နိုင်ငံကိုင်ရိုမြို့နောက်ဖက်ချမ်းကရှိတ်ဇာရဲ့ City ဆိုတဲ့နေရာမှာဖွင့်ထားတာဖြစ်ပါတယ်။ဒီ Bolon Academy ကိုစတင်တည်ထောင်ခဲ့တဲ့သူကတော့ Farida Salam ဆိုသူဖြစ်ပြီးတော့သူဟာငငယ်ကလေးက Bolon ကစားရတာကိုအလွန်ဝါသနာပါခဲ့တဲ့သူပါ။Empower Academy ကို2019 January မှာစတင်တည်ထောင်ခဲ့တာလည်းဖြစ်ပါတယ်။ဆိုတော့ဒီ Bolon Academy ကိုဘာကြောင့်လုပ်ဖြစ်တာပါလဲ။ဒီ Bolon Academy ကိုစတင်တည်ထောင်ပြခဲ့ပုံနဲ့ပတ်သက်ပြီး Farida Salam ပြောတာကတော့
فكرة الأكاديمية جات لي من وأنا صغيرة هو أن أنا ما كنتش لاقي أكاديميات بنات
ဒီ Bolon Academy လုပ်ဖို့စပြီးစိတ်ကူးရတာကတော့ကျွန်မငငယ်ကလေးကရတာပါ။ကျမငငယ်ကဘောလုံးကစားကျင်တော့မိန်းကလေးတွေအတွက်တင်ပေးတဲ့ဘောလုံးအကယ်ဒမီဆိုတာမရှိပါဘူး။ဒါကြောင့်ကျမဟာယောက်ျားလေးတွေကိုတင်တဲ့ဘောလုံးအကယ်ဒမီတင်တဲ့အကြောင်းတွေမှာကစားခဲ့ရတယ်။ပြီးတော့ဘောလုံးပွဲကယောက်ျားလေးတွေကစားတဲ့ကစားနည်းဖြစ်တာကြောင့်ကျမဘောလုံးကန်လို့မရနိုင်ဘူး။ဘောလုံးပွဲတွေမှာပါလို့မရနိုင်ဘူးဆိုပြီးအငြင်းတန်းပြောခံခဲ့ရတယ်။ပြီးတော့ကစားတဲ့အခါမှာတော့ကျမမကစားချင်တဲ့နောက်တန်းတို့ဂိုးသမားတို့လိုနေရာတွေမှာကျမကိုကစားခိုင်းတယ်အဲ့ဒီနေရာတွေမှာကစားရတာကိုကျမမကြိုက်ဘူးအဲ့ဒီတော့အဆင်မပြေဘူးအဲ့ဒီမှာကလေးကကျမတို့မင်းကလေးတွေအတွက်မရှိတဲ့ဘောလုံးအကယ်ဒမီတစ်ခုကိုလှုပ်ချင်တဲ့စိတ်ကူးရခဲ့တာပါကျမအနေနဲ့ကတော့မင်းကလေးတွေသူတို့မင်းကလေးအချင်းချင်းစိတ်လွတ်လက်လွတ်နဲ့ဘောလုံးကိုပျော်ပျော်ရွှင်ရွှင်လေ့ကျင့်နိုင်ကစားနိုင်တဲ့နေရာလေးတစ်ခုလုပ်ပေးချင်တာပါပြီးတော့မင်းကလေးတွေဘောလုံးကစားတာကိုအာရုံစိုက်လာစေချင်တာပါ
အော်ဒါဆလမ်ဟာကနေဒါနိုင်ငံဗန်ကူးဗားအိုင်လန်တက္ကသိုလ်ကနေအားကစားချမ်းမိုင်နဲ့ကုကာကျန်းခိုင်မှုပညာရည်နဲ့ဘွဲ့ရခဲ့တာပါတက္ကသိုလ်မှာပညာသင်နေစဉ်အတွင်းသူ့ရဲ့ကျောင်းအသင်းမှာကစားခဲ့သလိုနောက်ပိုင်းမှာလည်းကျေးဇာဘောလုံးသမားအဖြစ်နဲ့နှစ်အနည်းငယ်ကစားခဲ့သူပါငယ်ငယ်ကတော့ဘောလုံးကိုအပျော်သားကစားတာဖြစ်ပြီးတော့နောက်ပိုင်းမှာတော့တဖြည်းဖြည်းနဲ့ဘောလုံးကိုအယူမှုဆွဲလန်းရာကနေဘောလုံးသမားဖြစ်ချင်လာခဲ့တာလို့ပြောပါတယ်
بدات العب كوره وانا عندي 12 سنه الموضوع كان هوايه في الاول وبعد كده لما لقيت ان انا بحب الرياضه
جماعه السنه دي ايام بالون سابي كذا كده بقى بتما رون ก็วาทนาอย่าอเปาะกะซ่าราบาだใบแม้นอกไปมาတော့จม่าบอลงกะซ่าย่าราโกตะชาหาริแทปูใจเตสู่ราติลาบีไอ้นี่นอกไปก็ซะบอลงตะมาผิดผู้จูวันเกราบาปฐมาတော့จม่าจ้องกะอะเต็มมาสาบีกะซ่าเกပြီးတော့နောက်ပိုင်းမှာတော့ကျမတို့အသင်းဟာပြိုင်ပွဲတွေဝင်ခဲ့ပါတယ်။အများဆုံးကတော့ Ramadan ပြိုင်ပွဲတွေကိုအများဆုံးဝင်ပြိုင်ပစ်တာပါ။အဲ့ဒီမှာကျမကိုအသင်းကြီးတွေကတွေ့သွားပြီးသူတို့ကကျမကစားတာကိုကြိုက်တာကြောင့်သူတို့အသင်းမှာလာကစားဖို့ကမ်းလှမ်းခဲ့ကြပါတယ်။ကျမအီဂျစ်မှာခဏကစားပြီးနောက်ပိုင်းမှာတော့ကနေဒါနိုင်ငံမှာကစားဖို့အခွင့်အရေးရပါတယ်။အဲ့ဒီလိုနဲ့ကနေဒါသွားခဲ့ပြီးနောက်ပိုင်းမှာအီဂျစ်ကိုပြန်လာခဲ့တာပါ။
ကမ္ဘာတော်မှာအမျိုးသမီးဘောလုံးပွဲတွေဟာအမျိုးသားဘောလုံးပွဲတွေနဲ့ရှင်ရင်ရည်ပန်းစားလာတာတိတ်မကြသေးတဲ့အပြင်စင်လန်အပြင်နဲ့အမျိုးသားတွေကြီးဆိုးတဲ့အာဖရိကလိုဒေသမျိုးမှာအမျိုးသမီးတွေဘောလုံးကံဖို့အမျိုးသမီးဘောလုံးကယ်ဒမီတွေတည်ထောင်ရှိဖို့ဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူး။အေဂျင့်အမျိုးသမီးလက်ရွေးစင်ဘောလုံးအသင်းကိုဆိုရင်1999ခုနှစ်မှစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဆိုတော့အမျိုးသမီးဘောလုံးအကယ်ဒမီတစ်ခုဖြစ်ဖို့အတွက်ဘလို့အခက်အခဲတွေရှိပါသလဲ။
كرة القدم النسائية في مصر بتقابل صعوبات كتير منها طبعا ان الناس لسه مش
عارفه ايجي နိုင်ငံကအမျိုးသမီးဘောလုံးကတော့စိန်ခေါ်မှုအခက်အခဲတွေအများကြီးရှိနေပါတယ်အဲ့ဒီတည်းမှာတစ်ခုကတော့ ايجي နိုင်ငံမှာအမျိုးသမီးတွေဘောလုံးကစားတယ်ဆိုတာကိုမသိတဲ့သူတွေလည်းရှိနေတာကလည်းအကြောင်းတစ်ခုပါကျမတို့မှာအမျိုးသမီးလက်ရွေးစင်ဘောလုံးအသင်းရှိတယ်ဆိုတာကိုမသိတဲ့သူတွေလည်းအတော်များများရှိနေတယ်လို့ပြိုင်ပွဲရှိတာကိုမသိတဲ့သူတွေလည်းအများကြီးပါအမျိုးသမီးတွေဘောလုံးကန်တာကိုမသိတဲ့သူတွေအများကြီးရှိပါတယ်။နောက်ဒုတိယတစ်ခုကတော့အမျိုးသမီးတွေဘောလုံးကစားဖို့အတွက်ဘောလုံးကွင်းကောင်းကောင်းမရှိတာဝစ်စုံတွေဖနက်တွေဘောလုံးတွေစတဲ့လေ့ကျင့်ရေးပစ္စည်းကောင်းကောင်းမရှိတာ နောက်ပြီးတော့လေ့ကျင့်မှုကောင်းကောင်းမရှိတာနဲ့ပွဲတွေမရှိတာဖြစ်ပါတယ်။ပွဲတွေဆိုတဲ့နေရာမှာလဲအီဂျစ်နိုင်ငံထဲမှာသာမကပြည်ပပွဲစဉ်တွေကစားဖို့လဲခက်ခဲတာပါ။
အဘဘလုံးကယ်ဒမီမှာတော့အသက်5နှစ်ကနေ18နှစ်ကြားလူငယ်တွေကိုအသက်အရွယ်လိုက်ခွဲပြီးတော့လေ့ကျင့်ပေးနေတာဖြစ်ပါတယ်။ချောင်းနေအောက်တွေအတွက်သင်တန်းတွေရှိသလိုအသက်15နှစ်နဲ့18နှစ်စသဖြင့်လည်းခွဲခြားထားပြီးတော့တူးချင်းလိုအပ်တာတွေကိုသင်ကျင်တဲ့သူတွေအတွက်လည်းတီးတန့်လေ့ကျင့်ပေးတာတွေအပြင်ခန္ဓာကိုယ်ကြံ့ခိုင်မှုပြေးအားစတဲ့တခြားကြံ့ခိုင်မှုအပိုင်းနဲ့ပတ်သက်ပြီးတော့လည်းအင်တာနက်အွန်လိုင်းကနေတစ်ဆင့်လေ့ကျင့်သင်ကြားပေးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဒါပြင်လူငယ်နီးပြဖြစ်ခြင်းတဲ့သူတွေကိုလည်းလေ့ကျင့်ပြောထောင်ပေးတဲ့အစီအစဉ်တွေရှိတယ်လို့ပြောပါတယ်။ Empower Wall Academy နဲ့ပတ်သက်ပြီးတော့သင်တန်းသူ New World ကတော့
لما جيت الاكاديمي طريقه لعبي اتغيرت للاحسن
جماعه دي بولو اكاديمي ကိုရောက်လာပြီးတဲ့နောက်ကျမရဲ့ဘောလုံးကျွမ်းကျင်မှုနဲ့ဤစနစ်ပိုင်းနေတိုးတက်လာပါတယ်။ပြီးတော့ကွင်းထဲမှာကစားနေတဲ့အချိန်တွင်ဘသူ့ကိုပေးရမယ်ဆိုတာကိုကျမပို့ပြီးတော့စဉ်းစားလို့ရလာပါတယ်ဘောလုံးမရခင်မှာပဲကျမဓာတ်တွေကိုစဉ်းစားထားပြီးပါပြီ
Farida Salam ကတော့သူ့ရဲ့ Empower ဘောလုံး Academy ကို American, Britain, Germany နဲ့ South Africa နိုင်ငံတွေကဒီဘောလုံးအသင်းတွေအားကစားနဲ့ဆိုင်တဲ့အကြံပေးကုမ္ပဏီတွေလူသက်သက်လူငယ်ရှာဖွေတဲ့အဖွဲ့တွေနဲ့ချိတ်ဆက်ထားပြီးအနာဂတ်လူငယ်အမျိုးသမီးဘောလုံးသမားတွေသူတို့ကကြုံခဲ့ရတဲ့အခက်အခဲမျိုးတွေမကြုံရအောင်ဒီဘောလုံးအကယ်ဒမီကိုအောင်မြင်မှုရဖို့အတွက်အစွမ်းကုန်ကြိုးပမ်းလှုပ်ဆောင်နေပါတယ်ခင်ဗျာ
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းကထုတ်လွှင့်နေတဲ့သတင်းတွေသတင်းဖတ်ဆင်ကဏ္ဍတွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုကိုစောမှုကျော်ကပြောပြပါမယ
်။ပြည်ဦးနိုင်ငံတောင်ပိုင်းမှာရဲအတော်ကြောင့်မိုးတဲထန်စွာရွာသွန်းခဲ့တာကြောင့်လူ15ဦးသေဆုံးပြီးလေဦးပျောက်ဆုံးနေတယ်လို့အစိုးရပိုင်းစင်ဝါသတင်းဌာနကပြောဆိုပါရယ်မိုးတဲတန့်စွာရွာသွန်းမှုကြောင့်ရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပြီးလူအများအပြားနေအိမ်ကနေဆွန့်ခွာခဲ့ရတယ်လို့ကားတွေတံတားတွေလည်းမျောပါသွားခဲ့ပါတယ်ထုံကင်းမြို့မှာလူသေဆုံးမှုတွေဖြစ်ပွားခဲ့ပါတယ်မိုးရွာသွန်းမှုနဲ့ရေကြီးမှုတွေကြောင့်လူပေါင်း33,000ကျော်ရဲ့အသက်အိုးအိမ်စီးတင်တွေထိခိုက်ခဲ့ရပြီးစိုက်ခင်းဟက်တာ9,500ကျော်ပျက်စီးခဲ့ရကြောင်းစင်ဝါသတင်းဌာနကပြောဆိုထားပါတယ်ကျောင်းကင်းမြို့အရှေ့မြောက်ဘက်မှာရှိတဲ့ဝမ်ကျိုးခရိုင်ထဲမှာလည်းရေကြီးမှုများတာကြောင့်အမေရိကန်ဒေါ်လာ3.5 billion လောက်ရှိတဲ့စီးပွားရေးဆိုင်ရာလုပ်ငန်းတွေဆုံးရှုံးခဲ့တဲ့အကြောင်းနိုင်ငံပိုင် CCTV သတင်းဌာနကကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုတရားဝင်အလက်ပတ်ရောက်ရှိနေတဲ့ဆွီဒင်ဝန်ကြီးချုပ် Olaf Krishnan ကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကအိမ်ဖြူတော်မှာလက်ခံတွေ့ဆုံခဲ့ပြီးဆွီဒင်နိုင်ငံနေတိုးစစ်မဟာမိတ်အဖွဲ့ဝင်ဖြစ်လာရေးအပြည့်အဝထောက်ခံကြောင်းပြောဆိုခဲ့ပါတယ်။နောက်လာမယ့်ရက်သက်တပတ်အတွင်းနေသည့်ထိပ်သီးအစည်းအဝေးကျင်းပဖို့ရှိနေပြီးအမေရိကန်အနေနဲ့ဆွီဒင်အဖွဲ့ဝင်ဖြစ်လာရေးအတွက်အပြည့်အဝထောက်ခံကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အမေရိကန်ရဲ့တရုတ်အကြားဆက်ဆံရေးတင်းမာဒေတာတွေကိုဖြည့်ရှင်းဖို့ကြိုးပမ်းမှုအဖြစ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဂျန်နက်ယယ်လင်ဟာကြာသာပတေးနေ့မှာတရုတ်နိုင်ငံခရီးစဉ်ကိုစတင်မှာဖြစ်ပါတယ်။တနင်္ဂနွေနေ့အထိကြာမြင့်မဲ့ခရီးစဉ်အတွင်းယယ်လင်ဟာတရုတ်အကြီးတန်းအရာရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးဘန္ဒာယီဖွံ့ဖြိုးတိုးတက်မှုနဲ့ကမ္ဘာလုံးဆိုင်ရာမက်ခရိုစီးပွားရေးအပါအဝင်ကိစ္စရပ်တွေအပါအဝင်နှစ်နိုင်ငံဆက်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဥရောပသမဂ္ဂရဲ့နိုင်ငံကြီးအားဌာနအစိုးရကိုယ်စားလှယ်လည်းဖြစ်လုံခြုံရေးဆိုင်ရာမူဝါဒအကြီးအကဲလည်းဖြစ်တဲ့ဂျိုးဆက်ဘိုရဲတရုတ်ပြည်ကိုတွားရောက်ဖို့ကိစ္စကိုတရုတ်ဘက်ကပယ်ဖျက်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘာကြောင့်ပယ်ဖျက်ရတယ်ဆိုတာကတော့တရုတ်ဘက်ကအတိအကျပြောဆိုထားခြင်းမရှိပါဘူ
း။သတင်းချင်းချုပ်ကိုကိုစော်မှုချုပ်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့ခင်းအတွက်စီစဉ်ထုတ်လုပ်ရင်မှုကခွေးရဲမွန်ဖြစ်ပါတယ်။အင်ဂျင်နီယာတွေကတော့ဂျီမီကွတ်နဲ့ဆူဘဲအတီအက်ဖ်တို့ဖြစ်ပါတယ်ရှင်။ပြီးရင်မြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00ကနေ10:00ထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ3251တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါရှင်။ကျမသင်ကြီးထိုက်ပါ
This program has come to you from the Voice of America, Washington.